Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါပါပါရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA American တန်ရ2020ခုနှစ်ဩဂုတ်လ19ရက်ပုတ်ထုံးနေ့ညပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီနဲ့10:00နာရီအထိလိုင်းတူမီတာ1925 30မိနစ်နဲ့တိုင်းလမီတာ190ရုပ်ကနေထုတ်လွှင့်ပေးနေပါပါရှင်။ကျမနားလောက်ပါဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုတင်ပြသွားမှာပါ။နိုဝင်ဘာမှာကျင်းပမဲ့သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီသမ္မတကိုယ်စားလှယ်အောင်အဖြစ်ဂျိုးဘိုင်ဒန်ကိုနိုင်ငံလုံးဆိုင်ရာညှိနှိုင်းခံဒုတိယနေ့မှာတရားဝင်ရွေးချယ်လိုက်ပါပြီ
။ 86 votes for the next president Joe Biden.
ပါတီနိုင်ငံခံမှမစ္စတာဘိုင်ဒန်ရဲ့ဦးဆောင်မှုအစွမ်းရည်ကိုချီးကျူးပြောဆိုပြီးသမ္မတတော်နဲ့ထွန်းရဲ့လုပ်ရည်ကံရည်အပေါ်ဝေဖန်ခဲ့သူတွေထဲမှာထင်ရှားတဲ့ Republican တွေလည်းပါဝင်လာပါတယ်။ဒီမိုကရက်ပါတီဖက်ကနေသမ္မတရွေးကောက်ပွဲဝင်ပြိုင်ကြသူအများအပြားရှိခဲ့ပေမဲ့ပြည်내အလိုက်ကျင်းပတဲ့ပါတီရင်းအကျိုးရွေးကောက်ပွဲတွေမှာတဖြည်းဖြည်းရှုံးနိမ့်ခဲ့တာကြောင့်နောက်ဆုံးမှာဂျိုးဘိုင်ဒန်ကိုပါတီရဲ့သမ္မတကိုယ်စားလှယ်အောင်အဖြစ်လှရုံနဲ့ချီးရထားခဲ့ကြတာပါ။အဲ့ဒီလိုသမ္မတလက်ဆွဲစည်းရုံးပွဲတွေရန်နာခဲ့ကြသူတွေထဲမှာဘိုင်ဒန်ရဲ့အဓိကပြိုင်ပွဲဖြစ်တဲ့ဗာမွန်ပြည်내အထက်လွှတ်တော်အမတ်ဘာနီဆန်နာလည်းပါဝင်ပါတယ်။ဒီရက်သားကျင်းပတဲ့ပါတီညီလာခံဒုတိယနေ့မှာတော့အစဉ်အလာအတိုင်းသမ္မတကိုယ်စားလှယ်အောင်ကိုပြည်내အလိုက်တရားဝင်မဲပေးကြတာဖြစ်ပါတယ်။သက်ဆိုင်ရာပြည်내နဲ့ဒေသအသီးသီးကနေပါတီကိုယ်စားလှယ်တွေကဂျိုးဘိုင်ဒန်ကိုထောက်ခံမဲ့ပေးခဲ့ကြတာပါ။ဂျိုးဘိုင်ဒန်ကလည်းအခုလိုပါတီသမ္မတကိုယ်စားလှယ်လောင်းအဖြစ်ရွေးချယ်ခံရတာသူနဲ့သူ့မိသားစုကအတိုင်းမသိဝမ်းသာနေပါတယ်လို့ပြောပါတယ်။လာမယ့်ကြာပတ်နေ့ညမှာတော့ဂျိုးဘိုင်ဒန်ကသမ္မတကိုယ်စားလှယ်လောင်းအဖြစ်တရားဝင်လက်ခံစကားပြောရမှာဖြစ်ပါတယ်။ဒီမိုကရက်ပါတီကနိုင်ငံလုံးဆိုင်ရာပါတီညီလာခံကိုအွန်လိုင်းကနေကျင်းပနေချိန်မှာပဲသမ္မတဒိုနယ်ထရမ့်ကလည်းအရေးပါတဲ့ပြည်내နှစ်ခုမှာအင်္ဂါနေ့ကအမျိုးသမီးမဲဆန္ဒရှင်တွေကိုဦးတည်ပြီးတော့မဲဆွဲစည်းရုံးခဲ့ပါတယ်။နောက်ထပ်လည်းနေ့အတွက်ရွေးကောက်ပွဲမှာအနိုင်ရအောင်ပါပါလို့သမ္မတထရမ့်ကသူ့ကို၆ခန်းသူတွေကိုပြောဆိုခဲ့တာပါ။ဒီနှစ်သမ္မတရွေးကောက်ပွဲအတွက်အကျိတ်နဲ့ရှင်းလင်းရမယ့်ပြည်내တစ်ခုဖြစ်တဲ့အရီဇိုနာပြည်내မှာမဲဆွဲစည်းရုံးရမှာတော့ကြံဖက်ကိုယ်စားလှယ်လောင်းဂျိုးဘိုင်ဒန်ရဲ့မူဝါဒတွေကြောင့်အမေရိကန်ပြည်ထောင်စုရဲ့ယက်တည်ရေးမရေမရဖြစ်နေတယ်ဆိုပြီးတော့သမ္မတကပြောဆိုခဲ့ပါတယ်။ဘိုင်ဒန်ရဲ့အစီအစဉ်တွေဟာပါတီကြီးတစ်ခုအနေနဲ့ဗရုံးကမှတင်သွင်းခဲ့ပူးခြင်းမရှိခဲ့တဲ့အနေအများလာတဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာအစွန်းရမူဝါဒတွေပါဝင်နေတယ်လို့လည်းသမ္မတထရမ့်ကပြောဆိုခဲ့တာပါ။နိုဝင်ဘာ3ရက်နေ့ရွေးကောက်ပွဲမှာဂျိုးဘိုင်ဒန်ကိုအနိုင်ရလိမ့်မယ်လို့လည်းပြောပါတယ်။မဲဆွဲစည်းရုံးပွဲခီးစဉ်ဒုတိယနေ့မှာတော့ဂျိုးဘိုင်ဒန်ပေါ်လူလူထောက်ခံမှုမြင့်တက်လာတာကိုဟန်တာဖို့ဂျိုးဘိုင်ဒန်အနေနဲ့သူ့ရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေအသာပေးပြီးတော့ထောက်ခံမှုရအောင်ပြောဆိုစည်းရုံးနိုင်မယ်လို့သမ္မတထရမ့်ကမျှော်လင့်နေတာပါ။လူမှုကြီးကြရေးဟာသမ္မတထရမ့်အတွက်အရေးကြီးတဲ့နိုင်ငံရေးတိုက်ပွဲတစ်ခုလည်းဖြစ်ပါတယ်။အနောက်အာဖရိကတိုင်းနိုင်ငံတစ်ခုဖြစ်တဲ့မာလီနိုင်ငံမှာအာနာတိန်မှုဖြစ်ပြီးနိုင်ပိုင်းအကြံမှာပဲသမ္မတအိဘရာဟင်ကေတာဘူဘကာရာထူးကနှုတ်ထွက်လိုက်ပါတယ်။မာလီနိုင်ငံမှာလရိုင်နဲ့ချီနိုင်ငံရေးမတူမညီဖြစ်နေပြီးတဲ့နောက်အာနာတိန်ချင်းတဲ့လူတို့ကသမ္မတကေတာကိုအင်္ဂါနေ့ကဖမ်းဆီးလိုက်တာပါ။သွေးထွက်တန်ရုံမှုတွေမဖြစ်အောင်ကာကွယ်တဲ့အနေနဲ့အခုလိုရာထူးကနှုတ်ထွက်တာပါလို့နိုင်ငံပိုင်ရုပ်သံသတင်းဌာနကနေသမ္မတကေတာကကြေညာခဲ့ပါတယ်။သူ့ရဲ့သမ္မတရာထူးကိုအဆုံးသတ်ချင်နေတာမျိုးစစ်တပ်ဖက်ကဆန္ဒရှိနေမယ်ဆိုရင်သူ့အနေနဲ့ရွေးချယ်ရလာမရှိပါဘူးလို့လည်းအသက်85နှစ်အရွယ်သမ္မတကပြောဆိုခဲ့ပါတယ်။အစိုးရအဖွဲ့နဲ့လွှတ်တော်ကိုပါဖြတ်သိမ်းမယ်လို့လည်းသူကကြေညာခဲ့တာပါ။ကာတီမြို့စစ်ကန်တခုကလက်နက်တွေကိုလူတချို့ဝင်လို့ပြီးတော့မြို့တော်ဘာမာကိုကိုချီတဲ့အာဏာသိမ်းခဲ့တဲ့နေ့မှာပဲသမ္မတကေတာရာထူးကနှုတ်ထွက်တာလည်းဖြစ်ပါတယ်။စုဘူတောင်ညာသူတချို့ကစစ်တပ်လက်နက်ကိုက်တဲ့တနတ်တွေလူယူပြီးတော့မိုးပေါ်ပစ်ထောက်ခဲ့ကြတယ်လို့စခန်းဝင်ပေါက်ကိုလည်းချိုးဖျက်ပစ်ခဲ့ကြတယ်လို့သတင်းထောက်တယောက်က VOA ကိုပြောပါတယ်။ဘာမာကိုမြို့လည်းကအစိုးရဆန့်ကျင်ဆန္ဒပြသူတွေကလည်းသမ္မတကိုဖမ်းဆီးဖို့သွားနေတဲ့အဲ့ဒီလူတွေကိုအော်ဟစ်အားပေးခဲ့ကြတာပါ။ဝင်းကြီးချုပ်ဘာဘူစစ်လည်းအဖမ်းခံခဲ့ရပါတယ်။အဲ့ဒီအဖြစ်အပျက်မှာတိုက်စုံမှုရှိတဲ့သတင်းတွေတော့ထွက်မလာသေးပါဘူး။ပြည်ကြက်ရလကအစိုးရဆန့်ကျင်ဆန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့ကြားထိတ်တရင်ဆိုင်တွေ့မှုမှာတော့ဆန္ဒပြသူ14ဦးထက်မနည်းတေဆုံးပြီးတော့154ဦးထက်မနည်းလဲတန်ရာရခဲ့တာဖြစ်ပါတယ်။ဘီလာရုစ်နိုင်ငံမှာပြည်ကြက်ရတပတ်ကကျင်းပခဲ့တဲ့ရွေးကောက်ပွဲမဲရလကိုအသေးမှမပြုဖို့ဘီလာရုစ်အတိုက်ခံကောင်းဆောင်စစ်လာနာစကီယာနိုစကာယာကဥရောပသမဂ္ဂ EU ကိုတိုက်တွန်းဆောင်ဆိုလိုက်ပါတယ်။26နှစ်ကြာအုပ်ချုပ်လာတဲ့သမ္မတအလက်ဇန္ဒရာလူခါရှန်ကိုအနိုင်ရသွားခဲ့တဲ့ဒီရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တယ်လို့လဲစကီယာနိုစကာယာကပြောပါရယ်။လူရှန်ကိုရဲ့တရားဝင်ရာထူးတာဝန်အလုံးဟာကဘာမာယောဘီလာရုစ်နိုင်ငံရဲ့အမြင့်မှာပါပျောက်ကွယ်သွားပါပြီလို့ဘီလာရုစ်နိုင်ငံရင်းနဲ့ပတ်သက်လို့ဒီကနေ့အရေးပေါ်ကျင်းပတဲ့ EU ညှိနှိုင်းခံအတွက်စကီယာနိုစကာယာကဗီဒီယိုနဲ့သတင်းစကားပေးပို့လာတာပါ။တရားဝင်ထုတ်ပြန်တဲ့မဲဆင်းတွေအရထောက်ခံမဲ80ရာခိုင်နှုန်းရထားတဲ့သမ္မတလူခါရှန်ကိုကတော့မဲမတမာမှုမရှိဘူးလို့ညင်းဆိုထားပါရယ်။ပြပကိုတင်းဆောင်နေတဲ့အတိုက်ခံကောင်းဆောင်စကီယာနိုစကာယာကတော့မဲရက်လက်ကိုအတိမမပြုသလိုသူ့ကိုထောက်ခံကြတဲ့သူတွေကလည်းနိုင်ငံတော်ဆန္ဒပြနေကြတာဖြစ်ပါတယ် ်တန်တန်ညာဘက်မြန်မာဘာသာအခြေအနေကိုညာပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9383ညာတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတင်းတွေမှာ5မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။မင်္ဂလာပါရှင်ကျွန်မများသတင်းအောင်ပါသတင်းဒီကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်။အလားအလာကောင်းတဲ့ COVID-19 ကာကွယ်ဆေးထိုးဆေး25တန်းဝယ်ယူဖို့ Australia နိုင်ငံက Britain Sewa Company AstraZeneca နဲ့သဘောတူညီချက်ရရှိသွားပြီးဖြစ်ပါတယ်။AZD1222 လို့အမည်ပေးထားတဲ့အဲဒီကောက်ွယ်ဆေးကို Oxford တက္ကသိုလ်ကထုတ်လုပ်ဖို့ကြိုးပမ်းနေတာဖြစ်ပါတယ်။လူတွေနဲ့ဆန်းသက်တဲ့အဆင့်ကိုရောက်နေတဲ့အဲဒီဆေးထုတ်လုပ်ခွင့်ကို AstraZeneca ကုမ္ပဏီကိုပေးထားတာလည်းဖြစ်ပါတယ်။ Oxford တက္ကသိုလ်ကဆန်းသက်နေတဲ့ကောက်ွယ်ဆေးကတစ်ကမ္ဘာလုံးမှာဆန်းသက်နေတာရှေ့အရောက်ဆုံးနဲ့အလားအလာရှိဆုံးဆေးဖြစ်ကြောင်းနဲ့လူတွေနဲ့ဆန်းသက်တာအောင်မြင်ရင်ဒီကောက်ွယ်ဆေးကို Australia ပြည်သူတွေအတွက်အခမဲ့ဖြန့်ဝေပေးသွားမယ်လို့လည်း Australia ဝန်ကြီးချုပ် Scott Morrison ကပြောပါတယ်။တစ်ချိန်တည်းမှာပဲ Queensland တက္ကသိုလ်နဲ့ Australia ပြည်ရင်းစေဝါကုမ္ပဏီဖြစ်တဲ့ CSL Limited တို့ပူးပေါင်းထုတ်လုပ်နေတဲ့ကာကွယ်ဆေးရရှိဖို့ကိုလည်းဆွေးနွေးနေတယ်လို့ဝန်ကြီးချုပ် Morrison ကပြောပါတယ်။လောလောဆယ် Australia နိုင်ငံ Victoria ပြည်နယ်မှာ COVID-19 ကူးစက်မှုမြင့်တက်နေပြီးတော့ပြည်နယ်မြို့တော် Melbourne မှာအသွားအလာကန့်သတ်ချက်တွေချမှတ်ထားပါတယ်။ COVID-19 ကူးစက်မှုလုံးမြင့်မားနေစေဖြစ်တဲ့ American နိုင်ငံမှာတော့နာမည်ကြီးတက္ကသိုလ်တစ်ခုဖြစ်တဲ့ Notre Dame တက္ကသိုလ်ပရဝဝန်ကြီးမှာCOVID-19 ကူးစက်မှုမြင့်တက်နေတာကြောင့်လူကိုယ်တိုင်တင်ကြားမဲ့အကြမ်းတွေဆာအွန်လိုင်းကနေနှစ်ပတ်ကြာပြောင်းလဲတင်ကြားမယ်လို့အင်္ဂါနေ့ကကြေညာလိုက်ပါတယ်။အလားတူပဲမီရှိဂန်ပြည်နယ်တက္ကသိုလ်ကလည်းစက်တင်ဘာ2ရက်နေ့မှာစတင်မဲ့စာအုပ်ကျောင်းဖွင့်ရာသီမှာဘွဲ့ကျော်ကျောင်းသူကျောင်းသားအလုံးနေပေါင်းအွန်လိုင်းကနေအကြမ်းတွေတက်ရမယ်လို့အင်္ဂါနေ့ကကြေညာခဲ့ပါတယ်။အရှာတလွားကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်လက်ဖြစ်ပေါ်နေရမှာဒီကနေ့တရက်ထဲမှာတောင်ကိုရီးယားမှာလူနာသေ298ယောက်အတည်ပြုခဲ့တဲ့အတွက်မလအစောပိုင်းကလေးကနေအခုထိတနည်းတာကူးစက်မှုအများဆုံးဖြစ်ပါတယ်။မြို့တော်ဆိုးနဲ့အနီးတဝိုက်ဒေသတွေမှာကူးစက်မှုတွေကိုထိန်းချုပ်ဖို့အတွက်လူစုလူဝေးမလုံခြုံဖို့တာမြင့်ချက်တွေစပြီးတော့ကန့်သတ်နေပါတယ်။လက်ရှိတောင်ကိုရီးယားမှာ COVID-19 ကူးစက်သူ 16,000 ကျော်နဲ့သေဆုံးသူ306ယောက်ရှိပြီးအခုသတင်းပတ်မကုန်ခင်အတည်ပြုလူနာရေးအများကြီးထပ်တွေ့နိုင်တယ်လို့ခန့်မှန်းထားတဲ့အကြောင်းတောင်ကိုရီးယားကျန်းမာရေးဒုတိယဝန်ကြီး Kim Gamlip ကပြောပါတယ်။
사랑제일교회관련자가운데검사중이거나검사를대기하고있는이들이아직다수남아있습니다
쿨레들로구세모어디600조라가소미오크리엔비아자우규수당회들코네샛뇌구세케라래ဖြစ်바이인디아နိုင်ငံမှာဒီကနေ့ COVID-19 အတည်ပြုလူနာ6400 ਨੇ တည်ဆုံးသူ1000ကျော်ရှိတာကြောင့်တည့်ရက်အတွင်းတည်ဆုံးသူအရေအတွက်အများဆုံးဖြစ်ပါတယ်။စုစုပေါင်းကူးစက်သူ 2.8 တန်းရှိတဲ့အတွက်အိန္ဒိယကကမ္ဘာမှာ COVID-19 ကူးစက်မှုသရုပ်ထအများဆုံးဖြစ်နေရပါကိုရိုနာဗိုင်းရပ်စ်ကရောဂါကရေကြောင့်တနည်းအတွင်ဂျပန်နိုင်ငံပြည်ပပို့ကုန်လုပ်ငန်း 19.2% ခန့်လုံးကျဆင်းသွားခဲ့တယ်လို့အစိုးရသတင်းအချက်အလက်တွေကဖော်ပြပါတယ်။ဇူလိုင်လအတွင်းသင်းကုန်လုပ်ငန်းကလည်း 22.3% ခန့်လုံးထိကျဆင်းခဲ့ကြောင်းဂျပန်ဗန်နာရေးဝန်ကြီးဌာနအချက်အလက်တွေအရသိရပါတယ်။ plastic တန်နဲ့သမဏီကွန်ပျူတာအစိအပိုင်းတွေအပါအဝင်ဂျပန်နိုင်ငံကအမေရိကန်ကိုတင်သွင်းနေတဲ့ကုန်ပစ္စည်းတင်ပို့မှု 19.5% ခန့်လုံးကျဆင်းခဲ့တယ်လို့လည်းဝန်ကြီးဌာနစီးရင်းတွေမှာဖော်ပြထားပါတယ်။ဒီကနေ့ဗုဒ္ဓဟူးနေ့အာရှအစုရှယ်ယာဈေးကွက်အတော်များများအတက်ဖက်ကိုဦးတည်ခဲ့ပါတယ်။ဈေးပိတ်ချိန်မှာဂျပန်နီကေးအညွန်ကိန်းနဲ့ Australia S&P ASX အညွန်ကိန်းတွေက3.2%ခန့်လုံးနဲ့တောင်ကိုရီးယား KUSPI က3.5%ခန့်လုံးအသီးသီးမြင့်တက်ခဲ့ပါတယ်။ထိုင်ဝမ် DSCC အညွန်ကိန်းကတော့3.8%ခန့်လုံးကျဆင်းခဲ့ပါတယ်။နေလေပိုင်းမှာတော့ဟောင်ကောင်ဟန်ဆန်ညွန်ကိန်းက3.8%ခန့်လုံး၊ရှန်ဟိုင်းကွန်ပိုစစ်ညွန်ကိန်းက1.1%ခန့်လုံးကျဆင်းခဲ့ပြီးမြန်မာ India Census အညွန်ကိန်းက3.4%ခန့်လုံးမြင့်တက်ခဲ့ပါတယ်။ကမ္ဘာရွှေဈေးတအောင်စားကို American Dollar 1994.50 နဲ့3.900ခန့်လုံးကျဆင်းခဲ့ပါတယ်။American Yen စိန်းတစည်းကို42.58 ดอลลาร์နဲ့3.9ခန့်လုံးကျဆင်းပြီးနိုင်ငံတကာဆန်သတ်မှတ်ထားတဲ့ Brent Yen စိန်းတစည်းကို45.39ดอลลาร์နဲ့3.8ခန့်လုံးကျဆင်းခဲ့ပါတယ်။ American အဓိကအစုရှယ်ယာတွေဖြစ်တဲ့ Dow Jones S&P 500နဲ့ Nasdaq ကျူရောင်းကျူဝယ်ဈေးကွက်မှာတော့ဈေးအတက်အကျသိပ်ပြီးတော့မရှိပါဘူးရှင်။ဘရာဇီးလ်နိုင်ငံအတွင်းကမိကြီးကျေလောင်ကျွမ်းနေတဲ့ပန်တာနွန်စိတ်မြင်နှောကြီးကိုမိငင်းတက်ရမှာလေပြင်းထန်တာနဲ့ရာသီဥတုပူပြင်းချောက်တွေ့နေတာကြောင့်မိငင်းတက်ရခက်ခဲနေတယ်လို့ဘရာဇီးလ်မိသားစုတွေကပြောပါတယ်။ ဖရန်စုံနိုင်ငံရဲ့အမေဇုံသစ်တော်တွေဩဂုတ်လပထမသတင်းနှစ်ပတ်အတွင်းမြင်းလောင်မှုပေါင်း 3,100 ကျော်ရှိတယ်လို့ဘရာဇီးလ်အမျိုးသားအာကာသသုတေသနဌာန INPE ကပြောပါတယ်။တနည်းလုံးရန်내ချီတဲ့မြင်းလောင်မှုတွေဖြစ်ပွားနေတယ်လို့ဘရာဇီးလ်ပတ်ဝန်းကျင်ရေးရာဝန်ကြီးရီကာဒိုဆာလက်စ်ကမနစ်အင်္ဂါနေ့ကပြောပါတယ်။မိွေလောင်ကျွမ်းနေစေဖြစ်လို့ပန်တာနန်စိတ်ညင်ညွတ်တော်ဒေသဝန်ကျင်မှသစ်တော်ပစ္စည်းဆုံးရှုံးမှုတွေအကြီးအကျယ်ရှိနေတယ်လို့လည်းသူကပြောပါတယ်။အဲဒီတော့တစ်ပင်တဲ့အကောင်မျိုးစိပေါင်း 4,900 ကျော်ရှိပြီးမျိုးစုံမှုအနေနဲ့ရှိနေတဲ့တိရစ္ဆာန်တွေအပါအဝင်တိရစ္ဆာန်မျိုးစုံတွေထိုင်နေတော်ကြီးဖြစ်တယ်လို့ကမ္ဘာတော်ရင်တိရစ္ဆာန်ထိန်းသိမ်းရေးအဖွဲ့ကပြောပါတယ်။ဇူလိုင်လအလယ်ကမိုးရွာသွန်းမှုပုံမှန်ထက်လျော်နေတာနဲ့အပူချိန်ပုံမှန်ထက်ပိုများနေတာကအခုလိုမြင်လောင်ရတဲ့အကြောင်းရင်းတွေမှာပါတယ်လို့လည်းကြမ်းကျင်သူတွေကပြောပါတယ်ရှင်တော်ရရှင်များရှင်ဗုဒ္ဓဟူးနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြည်ညာလို့ပြီးမှာတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
။27ရာစုပင်လို့ဇုဒ္ဓအစည်းအဝေးဒီကနေ့ပထမနေ့မှာပဲငင်းကြိုင်လုပ်ငန်းရှင်မှာကြုံတွေ့နေရတဲ့စိန်ခေါ်မှုတွေကိုထိတ်တန်းခေါင်းဆောင်တွေအလေးထားပြောကြားခဲ့ကြပြီးချင်းကပ်ပုံကွဲပြားမှုတွေလည်းရှိနေတဲ့အကြောင်းကိုတင်ပြပါမယ်။ကျွန်တော်မိုးစောပါပြည်တော်စုငင်းကြဲညီလာက27ရာစုပင်လုံးရုဒ္ဓအစည်းအဝေးဖွင့်ပွဲအဖြစ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်အမျိုးသားပြည်နယ်တင့်မြတ်ရေးနဲ့ငင်းကြဲဘူဌာနဥက္ကဋ္ဌလည်းဖြစ်တဲ့ဒေါ်ဆန်းစုကြည်တမ်ရော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင် NCA လက်မှတ်ချုပ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ငင်းကြဲလုပ်ငန်းရှင်ဦးဆောင်အဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ကြီးရွတ်စင်နဲ့နိုင်ငံရေးပါတီအစုအဖွဲ့ကရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ဒုဥက္ကဋ္ဌချက်စိုင်းညွန့်လွင်တို့ကအမှားစကားပြောကြားကြပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်မျိုးသားပြည်နယ်တင့်မြတ်ရေးနဲ့ငင်းကြဲဘူဌာနဥက္ကဋ္ဌဒေါ်ဆန်းစုကြည်ဟာပြောကြားရမှာငင်းကြဲလုပ်ငန်းရှင်မှာအချက်အချို့သဘောတူညီချက်မရတာဟာစိုးရိမ်မှုတန်တရားနဲ့အပြန်အလှန်ယုံကြည်မှုအားနည်းတာတွေကြောင့်လို့ထောက်ပြပါတယ်။ဒါရီဟာ290ကြာပြည်ရင်းစစ်နဲ့အပေးအယူအလျှော်တင်းလုပ်ပြီးညှိနှိုင်းတဲ့ယဉ်ကျေးမှုအားနည်းတဲ့အပေါ်အခြေခံနေတယ်လို့လည်းထည့်သွင်းပြောကြားပါတယ
်။စိုးရိမ်ပူပါမှုတွေတန်တရားတွေနဲ့ကြီးမြင့်သုံးသပ်ပြီးမယုံမကြည်ဖြစ်နေကြတာတွေဟာနှစ်ပေါင်း90ကျော်လက်နဲ့ကန်ကြိုက်ပွဲတွေရဲ့တက်ရောက်မှုလို့လည်းဆိုနိုင်ပါတယ်။ယုံကြည်မှုအားနည်းရခြင်းရဲ့အကြောင်းရင်းတရားကတော့အလျှော့အတင်းအပေးအယူလှုပ်ချင်စိတ်မရှိတာကြောင့်ဖြစ်တတ်တယ်လို့အပေးအယူအလျှော့အတင်းလှုပ်ပြီးညှိနှိုင်းတတ်တဲ့ယဉ်ကျေးမှုအားနည်းကြလို့လည်းဖြစ်နိုင်ပါတယ်။တချို့ကလည်းအလျှော့အတင်းလှုပ်ခြင်းဟာအရှုံးပေးခြင်းလို့လွဲမှားစွာယူဆနေကြတာတွေကိုလည်းမြင်နိုင်ပါတယ်။အပေးယူလုပ်ခြင်းအလျှော့တင်းပြုခြင်းဟာပြည်ထောင်စုတစ်ခုလုံးအတွက်အကျိုးဖြစ်ထုံးစေနိုင်တယ်ဆိုတာကိုလက်တွေ့တက်တည်ပြနိုင်ဖို့အရေးကြီးပါတယ်
။ဒင်းကြီးလာကမှာချုပ်ဆိုမဲ့ပြည်ထောင်စုသဘောတူစာချုပ်အစိတ်ပိုင်းသုံးမှထည့်သွင်းတဲ့ပြည်내အခြေခံဥပဒေရေးဆွဲရေးကိုမညှိနှိုင်းနိုင်တဲ့အပေါ်ထောက်ပြပြောဆိုခဲ့တာပါ။ကျမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့ငင်းကြဲလုပ်ငန်းရှင်မအောင်မြင်ရတာဟာမယိုးသားမှုအခြားကိစ္စတွေနဲ့ချိတ်ဆက်ထားလို့မှုတိကျပြတ်သားတဲ့အခြေခံမှုအာဏာမှုတွေကြောင့်လို့ပြောပါတယ်။ငင်းကြဲလုပ်ငန်းရှင်မှာကျမတော်ရဲ့အခန်းကဏ္ဍကိုပြစ်ပယ်ထားလို့မရနိုင်ကြောင်းလည်းပြောဆိုသွားပါတယ်
။1950ကျင်းနှစ်လောက်ကအတွေ့အကြုံအယူဆတွေနဲ့လက်ရှိငင်းကြဲလုပ်ငန်းရှင်တွေကိုဆက်လက်မောင်းနှင်နေလိုတဲ့သဘောထားတွေဟာမယိုးချောင်ဘူးလို့ကျွန်တော်ပြောလိုပါတယ်။အဲ့ဒီချက်ကဖြစ်စားခဲ့တဲ့ဇာတ်ကားနဲ့ပြန်ပြောရရင်စိတ်ကောင်းချိတ်ကြီးခွေးစားရောင်းဖို့မကြိုးစားပါနဲ့လို့ကျွန်တော်ဆိုချင်ပါတယ်။တမတော်ဟာဖတ်တတ်လာခဲ့တဲ့အတွေ့အကြုံရမဖြစ်သင့်မဖြစ်ချိုက်တာတွေမဖြစ်အောင်ဖြစ်သင့်ဖြစ်ချိုက်တာတွေဖြစ်အောင်ဆောင်ရွက်ခြင်းပဲဖြစ်ပါတယ်။တမတော်ကဒုတာဝေရည်သူပတ်ကိုအမျိုးသားရေးတာဝန်ဖြစ်ဥထိပ်ပန်စီပြီးဆောင်ရွက်နေခြင်းလည်းဖြစ်ပါတယ်။
ငင်းကြဲလုပ်ငန်းရှင်ကိုအမျိုးသားအကျိုးစီးပွားအတွက်ဦးတည်ထားဖို့နဲ့ပုဂ္ဂလိကဆန္ဒတွေနိုင်ငံရေးလိုပါတွေအဖွဲ့အစည်းတစ်ခုရဲ့အကျိုးစီးပွားတွေကိုဦးစားမပေးဖို့လည်းတိုက်တွန်းခဲ့ပါတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ငင်းကြဲလုပ်ငန်းရှင်ဦးဆောင်အဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ကြီးရွတ်စစ်ကတော့ငင်းကြဲဆွေးနွေးပွဲတွေမှာသဘောတူညီချက်မရတာဟာအပြန်အလှန်ယုံကြည်မှုအားနည်းတာတရားသေးဆန္ဒထိုက်သိမ့်တဲ့အလျှော်တင်းမလုံနိုင်တာကြောင့်လို့သုံးသပ်ပြီးဒီအားနည်းချက်တွေကိုသင်ခန်းစာယူပြီးအောင်မြင်အောင်ကြိုးပမ်းဖို့လည်းတိုက်တွန်းခဲ့တာပါNCA သဘောတူညီချက်ဟာလည်းအပြည့်အစုံစာချုပ်တက်တက်မဟုတ်ပဲဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိုပါရည်မှန်းထားပြီးဒါကိုအောင်မြင်အောင်ဆောင်ရွက်ဖို့လိုအပ်ကြောင်းလည်းပြောပါတယ
်မိမိတို့လက်ဦးနှဖက်ထား NCA စာချုပ်ကိုလက်မှတ်ရေးထိုးထားပြီးဒီနင်းအညီ NCA စာချုပ်ပါပြဋ္ဌာန်းချက်များဆောင်ရွက်ချောင်ရံအချက်များကိုတတ်တွင်မှတ်တိုင် ในนาสองยอดยามาพิบัติอากองอาทิพอสองยอดยามามีโตปินอาชัดอาเชตัวจงยาต่อเลยยังเจริญจังอาจารย์ไปพัฒนาปีทองสู้สุดได้ปานแตงโกยอกซีอองเสด็จช่องรันขีดยามาพิบัติ
ဆန်တိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီဒူဥက္ကဋ္ဌကျဆန်ရွှေလွင်ကလည်းငင်းချန်းစွာသူရှင်တွဲနေထိုင်ရေးကိုအလေးထားပြောကြပြီးဒီလိုနေထိုင်ဖို့ဆိုရင်ဒါတို့ညီများဖို့လိုအပ်ကြောင်းထောက်ပြပါတယ်တစုတဖွဲ့သေးကနေပြောတနိုင်ငံလုံးကိုကြီးစိုးချုပ်ကန့်ချေလေရွာတာမျိုးဆိုလာလဲမဖြစ်မဖြစ်ထိုက်တဲ့ကိစ္စပဲဖြစ်ပါတယ် တိုင်းနာပေါင်းစုံအဖွဲ့အစည်းပေါင်းစုံစုဝေးနေထိုင်နေကြတဲ့နိုင်ငံတနိုင်ငံမှုပုံပြီးတော့မဖြစ်သင့်ဘူးလို့ပြောကြပါလေဘယ်လိုလူမျိုးပဲဖြစ်စေအရေးချင်းရှိသူဘယ်သူကမဆိုခေါင်းဆောင်ခွင့်ပေးရမယ့်အခြေအနေဖြစ်ပါတယ်အတူနေတိုင်းလာအားလုံးရဲ့အများပိုင်းတိုင်းပြည်တစ်ခုအဖြစ်သာပုံဖော်ဖို့ကြိုးစားအားထုတ်သင့်ပါကြောင်းတိုက်တွန်းလိုပါတယ်
1948ခုပြည့်ဝအကောင့်ထဲပေါ်ဖို့ဆောင်ရွက်တဲ့ညီလာခံအဖြစ်မှတ်ယူလိုကြောင်း1948ခုလွှမ်းမိုးပယ်ဖြစ်တဲ့ညီလာခံမဖြစ်စေလိုကြောင်းနဲ့မဖြစ်အောင်ဈေးပြုဖို့လိုကြောင်းလည်းတိုက်တွန်းထားပါတယ်။ခေါင်းဆောင်တွေရဲ့နှုတ်ဆက်အမှားစကားပြောကြားအပြီးမှာငင်းချိုင်းဆောင်ရွက်မှုမှတ်တမ်းတင်ဗီဒီယိုပြသတာမှတ်တမ်းဓာတ်ပုံရိုက်ကူးတာတွေကိုဆောင်ရွက်ခဲ့ပြီးတဲ့နောက်ဒီနေ့ကျင ပြည်တော်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုပူးတွဲစောင့်ကြည့်ရေးကော်မတီကလုပ်ငန်းအစီရင်ခံစာတင်သွင်းတာနဲ့ပြည်တော်စုသဘောတူစာချုပ်အစိတ်အပိုင်း၃ပါးချက်တွေကိုအဆိုပြုလွှာတင်သွင်းတာတွေကိုဆက်လက်ဆောင်ရွက်ကြပါတယ်။ ပြည်တော်စုငင်းကြဲညီလာခံ29ရက်နေ့ကနေ21ရက်နေ့အထိ၃ရက်ကြာကျင်းပမှာဖြစ်ပါတယ်။ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာပါ။
ဒီရီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြထုတ်လွှင့်ပေးနေပါတယ်။ American Piazuma COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်းဗီအိုအီရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါမယ်။ရေဒီယိုအစီအစဉ်တွေကိုမနက် 6:00 နာရီကနေ 8:00 နာရီအထိနဲ့ည 9:00 နာရီကနေ 10:00 နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည 9:00 နာရီကနေ 8:00 နာရီခွဲအထိပုံမှန်
ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါတယ်ရှင်။ပထမတင်တဲ့မျိုးတော်စစ်တွေမှာတပတ်တွင်ကိုဗစ်-19ရောဂါကူးစက်သူ၄ဦးကိုတည်ပြုခဲ့ပြီးနောက်ထိတွေ့ခဲ့သူတွေကိုအသွာလာကန့်သတ်စောင့်ကြည့်နေပေမဲ့သူတို့ကိုထားတဲ့နေရာတွေမှာကျန်းမာရေးစောင့်ရှောက်မှုအားနည်းနေတဲ့ကြောင့်စိုးရိမ်နေတဲ့ကြောင်းပြောပြပါမယ်။ကျွန်တော်တက်နိုင်ပါ
စစ်တွေမျိုးမှာကိုရိုနာဗိုင်းရဲ့ကူးစက်ခံရသူ၄ဦးကိုတည်ပြုခဲ့ပြီးနောက်လူနာတွေနဲ့ထိတွေ့ဆက်ဆံခဲ့သူ၃၀ကျော်ကိုလည်းတည်တိုင်းခွေတာပြီးအသွာလာစောင့်ကြည့်ကန့်သတ်ထားပါတယ်။ဒါပေမဲ့လည်းသူတို့ကိုတည်တန့်ထားတဲ့စစ်တွေမျိုးတိုင်းရင်းစိုးရုံမှာကျန်းမာရေးစောင့်ရှောက်မှုနဲ့တန့်ရှင်းမှုတွေအားနည်းနေတယ်လို့ကိုယ်တိုင်ရောက်နေသူတဦးကပြောပါတယ်။သူတို့ကကြတော့ဒီကျွန်တော်
ဒီကတွေကအတူအနေနဲ့အမေဟိုဘာလောက်ပြီးစီနေတလာတွင်ပထမဆုံးအကြိမ်ပြည်တွင်းကုစေမုံဖြင့်စစ်တွေမြို့မှာအသက်20ချောင်းနှစ်အရွယ်မျိုးသမီးတဦးမှာကိုနာပိုင်းရဲ့ကုစေနေကြောင်းတလိမ့်နေတဲ့တုန်းကပဲဒေဗျူခဲ့တယ်လို့စစ်တွေမြို့မှာပဲနောက်ထပ်ပြည်တွင်းကုစေမုံတုံးခုကိုမနေ့တုန်းကဒေဗျူခဲ့တာပါနောက်ဆက်တဲ့ဒေဗျူလူနာတွေထွက်တဲ့ဆက်ဆံခဲ့သူတွေကိုတော့လာကန်တာတာပြီးဆောင်ချေဖို့
မြတ်ကြီးပေါ့လူတွေကမြတ်ကြီးကလေးယောက်၅ယောက်ဒီလိုပဲနေရတဲ့ဟာတွေကရှိတယ်ခရင်တွေကတော့တရားတစ်လုံးပါပဲ မြန်မာနိုင်ငံမှာကျန်းမာရေးနဲ့အောက်ဇာဝန်ကြီးဌာနရဲ့ပြည်ထောင်ချာနေတိထောက်ပြန်ထားတဲ့စာရင်းတွေအရရခိုင်ပြည်နယ်မှာတောလာကန်တာဘီတည်တိုင်ထားတဲ့နေရာ256ပြီကန်တာထားသူဦးရဲ့600
ခြင်းလုံးတဲ့စံနာတွေကအားရလူကမလူတာမလူတော့သုတ်လိုက်တာအခုလူတိုင်းတော့ပြန်ထားပါတော့ဘာတို့ကတော့အဲဒီကိုရင်းတဲ့စံနာတွေကိုအပြည့်ပြန်လုံခိုင်းရတယ်အပြည့်ပြန်လုံမယ်နောက်ပြီးတော့ဟိုအဝဲနဲ့ဆက်ပြီးတွေရာဒီသခေါင်းကြီးတို့ကတော့ကျမ်းမာရေးကကျန်ရတဲ့အဝဲနဲ့ဆိုအကြိုက်လိုက်တာပေါ့ပူဇော်မယ်တိုက်ကြုံးမယ်ကျမ်းမယ်နောက်ပြီးတော့အဲဒီစုံတဲ့ပါတယ်တွေကိုရအောင်ရှာမယ်ရှာပ
င်ပြူလူနာ3ယောက်ပါဝင်မြန်မာနိုင်ငံမှာရောဂါကူးစက်သူ389ယောက်ရှိပါတယ်။ရခိုင်ပြည်နယ်မှာကူးစက်မှုတွေတကြောပြန်ထွက်ပေါ်လာနေတဲ့အတွက်တင်းတင်းကြပ်ကြပ်ချင်းချုပ်သွားဖို့ပြင်ဆင်နေတယ်လို့လည်းဗိုလ်မှူးကြီးမင်းတန်ကပြောပါတယ်။
ဘာတင်းကြပ်လို့ရတယ်ကွာအခု positive တွေ့တဲ့လူတွေနေတဲ့ရက်ွက်တွေရှိတာပေါ့အဲ့ရက်ွက်တွေကိုလောငလုံးပဲတင်းအောင်ပေါ့တော့တင်းအောင်လုပ်မယ်ပေ public ဆိုတဲ့ဟိုဘလို့ရခဲနဲ့အပြင်မဆက်ဘဲနဲ့တင်းအောင်ပဲနေဖို့ထိုက်တော့မယ်ဒါလည်းလို့ပေါ့အဲ့တော့ mask မတက်တဲ့လူတွေကို mask ပို့ခိုင်းမယ်အဲ့ဒါတွေလုပ်မယ်ပေါ့လေဒါတော့လေကြာလောတော့ပါဘူးဒီစားကဟိုကိုဒီလိုမျိုးဆက်မှုကဖြစ်လာပြီဆိုတော့ဟိုအချိန်ကြီးကြာနိုင်လို့လာပေါ့လို့ဆိုရင်
ဒေသတွင်းနိုင်ငံတွေမှာတကြောပြန်ယောဂါကူးစက်မှုတွေကြုံနေရတဲ့အတွက်မြန်မာနိုင်ငံမှာလည်းအလားတူရှင်နေမျိုးနဲ့မကြုံရအောင်တတိထားကြဖို့ကျန်းမာရေးဝန်ကြီးဌာနကလည်းတတိပေးထားပါတယ်ခင်ဗျာကျွန်တော်တက်နိုင်စစ်တွေကလည်းတင်ပြပို့ထားတာပါခင်ဗျာ
ဒေသတွင်းနိုင်ငံတွေအပါအဝင်နိုင်ငံတော်တော်များများမှာကိုဗစ် -19 ကာယယောဂါကြောပြန်ဖြစ်ပွားနေပြီးမြန်မာနိုင်ငံမှာလည်းပြည်တွင်းကူးစက်ခံရသူရပိုင်းအတွင်းတိုးလာတာကြောင့်တတိထားကြဖို့ကျန်းမာရေးဝန်ထမ်းတွေတိုက်တွန်းနေတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါပြည်ရမကူးစက်သူအတီးပြူလူနာမရှိတာတလားတော့အကြာမှာပဲရပိုင်းအတွင်း၄ရောက်တွေ့ခဲ့ရတဲ့အတွက်သတိထားကြဖို့ကျမရဲ့ဝန်ထမ်းတွေတိုက်တွန်းနေရပါရခိုင်ပြည်နယ်စစ်တွေမျိုးကအတီးပြူလူနာတွေထဲမှာတဆင့်ကကူးစက်ခံရသူတွေပါဝင်လာတာကြောင့်ဒီထက်ပိုပြီးသတိထားဖို့လိုတယ်လို့လည်းရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနလက်ထောက်ညွှန်ကြားရေးမှူးဒေါက်တာစိုးဝင်းပိုင်ကပြောပါတယ
်စစ်ပီပန်းဝန်ထမ်းတွေရဲ့မိသားစုဝင်တွေသူတို့အိမ်မှာပဲနေပါဆိုပြီးတော့အိမ်မှာအတော့လာကန့်သက်ထားတာဟုံးကွာတင်လုပ်ထားတာအဲ့ဒီကနှစ်ယောက်တွေ့တာပေါ့နော်ဟိုစောင့်ကြည့်လူနာဆိုတာကတော့သူကရောဂါလက္ခဏာရှိတယ်ဆိုပြီးတော့ကိုယ့်ကိုယ်တနည်းဖြစ်လို့မနေ့ကဆေးဝင်လာပြီးတော့တက်တယ်အဲ့ဒီကယူလာမှတွေ့တာ
ကျမရင်းနဲ့အားသာဝင်ကြီးဌာနရဲ့ဒီကနေ့မနက်ပိုင်းအထူးထုတ်ပြန်ချက်အရကိုဗစ် -19 ကာယယောဂါကြောင့်သေဆုံးသူ6ဦးအပါအဝင်ယောဂါကူးစက်သူ389ယောက်ရှိပါတယ်မြန်မာနိုင်ငံဟာတခြားနိုင်ငံတွေနဲ့နှိုင်းယှဉ်ရင်ယောဂါကူးစက်သူအတီးပြူလူနာအရေးအတွက်နှေးပါပေးမယ်။ဒီကြောပြန်ကူးစက်မှုတွေမကြုံရအောင်တတိထားဖို့လည်းကျန်းမာရေးဌာနတာဝန်ရှိသူတွေကတိုက်တွန်းထားပါတယ်။ကိုဗစ်ယောဂါထိန်းချုပ်ကူတာအရာမှာစေတနာဝန်ထမ်းအဖြစ်လိုအပ်ပေးနေတဲ့ဒေါက်တာနေမင်းထက်ကလည်းယောဂါကာကွယ်ရေးအတွက်ပေါ်ပေါ်ဆဖို့ကိုတိုက်တွန်းထားပါတယ်
။အခုကစစ်တွေမှာမဟုတ်တခြားနိုင်ငံလုံးကပေါ့နေကြတာပေါ့နော်။မြန်မာနိုင်ငံကြီးကိုဗစ်ပြီးပြီလို့တော့သူကယူဆနေကြတယ်။ဆက်တိုင်းအိန္ဒိယနိုင်ငံနဲ့ကမ္ဘာရဲ့သတင်းချက်လက်တွေကိုမြန်မာပြည်သူပြည်သားအများစုကလေးလာတာအားနေတယ်ပေါ့နော်အဲမက်ဆေ့ချာတက်ဖို့ကိုဗစ်မပြီးသေးကြောင်းဒေတာကြီးဆိုင်လုပ်မယ်ဆိုရင်တော့အသာရောကွန်ထရိုးလုပ်နိုင်တယ်လို့ကျွန်တော်ယူဆပါတယ
်တအုပ်နဲ့တအုပ်ခက်ခွာနေဖို့လူစုလူဝေးရှိတဲ့နေရာတွေကိုရှောင်ကျဉ်ဖို့နဲ့အပြင်ထွက်တိုင်းနှာခေါင်းစည်းတက်ဖို့အပါအဝင်လက်ကိုဆက်ပြနဲ့စနစ်ကျစေကျော်တန့်စင်ဖို့အဲ့ဒီအခြေခံအချက်တွေကိုဆက်ပြီးလိုက်နာဖို့လိုနေပြီးကိုယ့်ရဲ့အနေဝင်ချင်းမှာပြပကပြန်လာသူတွေရှိရင်မဖြစ်မနေသိသင့်ထားဆောင်ချက်ပြီးအသွားလာကန့်သတ်နိုင်မှုအတွက်ကိုလည်းကိုဗစ်ဗဟိုကော်မတီကတိုက်တွန်းထားပါလိမ့်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေပြည်ပပို့ထားပါတယ
်။တချင်ပြည်နယ်ဖက်ကတ်မှာရေကြီးရေလျှောက်မှုကြောင့်အင်တောင်စုတထောင်ကျော်ဘဲလွရပြောင်းရွှေ့ပေးထားရတယ်လို့နောက်ထပ်ရေကြီးနိုင်တဲ့အန်ဒီရဲ့ရှိနေတဲ့အကြောင်းပြောပြပါမယ်။ကျွန်မအာကနွန်ပါဖက်ကံမြွနယ်မှာတရက်ပိုင်းအတွင်းမောအဆက်မပြတ်ရွတ်သွင်းမှုကြောင့်ရေကြီးမှုတွေနဲ့ကြုံနေရပြီးအိမ်တောင်စုတထောင်ကျော်လူဦးရေ4000ကျော်ကိုဘဲလွရပြောင်းရွှေ့ပေးထားရတာပါဥရုချောင်းမြေရေစံချိန်တင်ပြီးတက်ခဲ့ပြီးမြေနှိပ်ပိုင်းမြို့ပေါ်ရက်ွက်အလုံးနီးပါရေပေးတိခဲ့တယ်လို့လဲဖက်ကံမြွနယ်အောက်ချုပ်ရေးမှူးဦးညာလင်းအောင်ကပြောပါတယ်
နော်ပေါ့ရေဝင်တာကအလုံးပေါင်းကျွန်တော်တို့အေးရတထောင်တော့ရေဝင်တယ်ပေါ့နော်ကျူလည်းအဲဒီလိုလဲကျွန်တော်တို့တပင်တပေးလောက်ပဲဝင်တာလည်းရှိတယ်လို့ဒီလိုလဲကျွန်တော်တို့ဒီ56ပေးလောက်ဝင်တယ်လည်းရှိတယ်အဲ့တော့တချို့အိမ်တွေကတော့ကျွန်တော်တို့အိမ်အောက်ထပ်ဝင်တယ်ဆိုလို့ရှိရင်တော့အပေါ်ဘက်တွေပြောင်းရွှေ့နေကြတယ်ပေါ့
ရဲ့ကြီးရဲ့ရှာမှုဖြစ်ပွားခဲ့တဲ့ဥရုချောင်းပြားကန်စီတေတာမှာဩဂုတ်16ရက်နေ့မှာစိုးရိမ်ရဲ့မှတ်ကိုပေအမိထက်ခဲ့ပြီး17ရက်နေ့မှာလည်းဆယ်ပေထိရောက်ရှိခဲ့ကြောင်းပြန်ကြားရေးဝန်ကြီးဌာနကတရင်ထုတ်ပြန်ထားပါတယ်။ဘဲလို့ရပြောင်းရွှေ့ပေးထားတဲ့ရေပေတိတူတွေကိုတော့အလှူရှင်နဲ့တက်ဆိုင်ရာကျေးရွာအုပ်ချုပ်ရေးမှုအဖွဲ့လူမှုကူညီရေးအတင်းကလက်တလောအကူအညီပေးနေတယ်လို့
ဒီတင်နေဒီလိုတော့နေရာချထားတာလို့တော့ပေါက်ရိတ်ခါလေးပို့ပေးတာတော့ဒီလိုက်လုပ်နေပါတယ
်ရေကြီးရေချမ်းမှုတွေကြောင့်လဲအကတချို့ထိခိုက်ပျက်စီးခဲ့တယ်လို့ကြောက်ဆန်းလောက်ွက်တခုမှငယ်ပြုံးမှုတခုလည်းဖြစ်ပွားခဲ့ပေမဲ့ထိခိုက်မှုတော့မရှိခဲ့ပါဘူးပြည်ခဲ့တဲ့ဆူလိုင်လက်ဆန်းမှာတော့ဖက်ကန့်ဒေတာမှာမိုးကြီးမြေပြိုမှုမှာတော့လူ100ကျော်ထိခိုက်ဒေကျခဲ့ဖူးပါတယ်ပင်ကလပင်လယ်အော်မှာလေဖိအားနေရံဝန်တခုဖြစ်ပေါ်နေပြီးမြန်မာနိုင်ငံအလဲပိုင်းဒေတာတိုင်းနယ်ပြည်နယ်အချို့မှာမိုးများရေကြီးနိုင်တယ်လို့ရခိုင်ကံရွတ်တံမှာမောက်တုံလင်းအားကောင်းနေတာကြောင့်ရေကြီးမြေပြိုနိုင်ကြောင်းလဲမိုးလေဝသနဲ့ဆလပေတာဌာနကတတိပေးထားပါတယ်မိုးလေဝသနဲ့ဆလပေတာဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးကတော့ကချင်ပြည်နယ်အပါအဝင်မြန်မာနိုင်ငံနေရအချို့မှာတည်ရပိုင်မိုးများပြီးရေကြီးရေရှမ်းမှုတွေကြုံနေရတယ်လို့လမ်းမဲ့ရက်တွေမှာလည်းမိုးကြီးနိုင်တယ်လို့ပြောပါတယ်
တခိုင်ပြည်နယ်ချင်းပြည်နယ်တော့ကျွန်တော်တို့ဒီကချင်ပြည်နယ်စကန်တိုင်းဒေသကြီးထက်ပါတော့မြန်မာနိုင်ငံကြီးလေဝန်းဒေသတွေဖြစ်တဲ့နေပြီးတော့ဒီမန္တလေးမကွေးပေါ့နော်ဒီဒေသတွေမှာနေရာကွက်မိုးကြီးနိုင်တဲ့နေရာမျိုးရှိတယ
်မိုးများပြည်မြင့်ရဲ့ကြီးနိုင်တဲ့အန္တရာယ်ရှိနေတာကြောင့်ကမ်းရိုးတန်းဒေသတစ်လျှောက်နဲ့မြစ်ချောင်းဘေးမှာနေထိုင်သူတွေတတိထားကြဖို့လဲတောက်တာကျော်မိုးဦးကတိုက်တွန်းထားပါတယ်ရှင်ကျွန်မအကနော်ရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်ဒီမြန်မာဝိုင်းရုံးမြင့်ကြံကြားအစီအစဉ်လေးကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေးတယ်။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Nearset 3ဂျိုရူးတွေကနေနေ့တိုင်းည9:00နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်တဲ့ဆောင်မာတွေတွေးဆောင်မင်းမြန်ကန်နေနဲ့အပတ်စဉ်ကဏ္ဍတွေကို TVV ရုပ်သံလိုက်မှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်။ COVID-19 ကရောဂါကာလမူရစေဝါမှောက်ခုံမှုတွေကိုထိုင်ရနာပိုင်းတွေကနှိမ့်နေနေရမှာမတင်ငါသူမြန်မာနိုင်ငံသားတချို့ကိုလည်းဖမ်းဆီးခဲ့တဲ့အကြောင်းပြောပြပါမယ်။ကျမအေးမှာပါမြန်မာနိုင်ငံအပါအဝင်ရွှေသိရံဒေသမှာကတ်ရောဂါကာလမူရစေဝါမှောက်ခိုမှုတွေကိုနှိမ်နင်းနေတဲ့ထိုင်းနိုင်ငံမှာမြန်မာနိုင်ငံသားတွေပါဝင်တဲ့ရာဇဝတ်တိုင်းတစ်ခုကိုလည်းဖမ်းဆီးမိခဲ့ကြောင်းထိုင်းအနာပိုင်းကကြေညာခဲ့တာပါထိုင်းနိုင်ငံတောင်ပိုင်းဖူးကက်ခရိုင်မှာထိုင်းမူရစေဝါနှိမ်နင်းရေးဗျူရိုရဲ့စစ်ဆင်ရေးအတွင်းမြန်မာနိုင်ငံသား၄ဦးပါတဲ့မူရစေဝါမှောက်ခိုကိုဖမ်းမိခဲ့ကြောင်းထိုင်းနိုင်ငံတောင်ပိုင်းဖူးကက်ခရိုင်မှာမနေ့တုန်းကကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းဖူးကက်ခရိုင်ဒူရဲမှုကပြောဆိုသွားပါတယ်ဖမ်းဆီးမိခဲ့တဲ့အသက်30ကနေ40ကျော်ရဲ့မြန်မာနိုင်ငံသား၄ယောက်ဟာမူရစေဝါတွေကိုထိုင်းမြန်မာနယ်စပ်ကနေတရားလာပြီးဖူးကက်ခရိုင်မှာဖြန့်ဖြူးရောင်းချနေသူတွေဖြစ်တယ်လို့လည်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့တာပါထိုင်းနိုင်ငံမူရစေဝါနေနေရေးဗျူရိုရဲ့အထူးရေးအတွင်းရေးမှူးနိုင်နီယုံချန်စီဆော့ကလည်းထိုင်းနိုင်ငံနဲ့အင်းနီလာချင်းမြန်မာနိုင်ငံတို့ကြားမူရစေဝါနေနေရေးမှာပူးပေါင်းဆောင်ရွက်နေကြောင်းကိုလည်းမနေ့ကသတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားပါတယ်မြန်မာနိုင်ငံမူရစေဝါထိန်းချုပ်ရေးဘုတ်ကော်မတီကလည်းမြန်မာနိုင်ငံအတွင်းမှာစိတ်ကြွစီကြတဲ့အမြောက်အများဖမ်းဆီးမိခဲ့ကြောင်းထိုင်းတိုင်ရုံးကိုအသိပေးအကြောင်းကြားလာလို့ viewer 2020မူရစေဝါနှိမ်နင်းရေးအစီအစဉ်မှာမြန်မာအစိုးရရဲ့ပူးပေါင်းဆောင်ရွက်မှုဟာအားရစရာဖြစ်ကြောင်းထိုင်းဘာသာနဲ့ပြောဆိုသွားတာပါဒီလဩဂုတ်လထဲမှာပဲထိုင်းနိုင်ငံအတွင်းမူရစေဝါမှောက်ခုံမှုနဲ့ဖမ်းမိခဲ့သူမြန်မာနိုင်ငံသား10ဦးထက်မနည်းရှိနေကြောင်းကိုလည်းထိုင်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံပါဝင်ရွှေသိရိကံဒေသမှာမကြသေးခင်ကစိတ်ကြွသေးတဲ့အများအပြားဖမ်းဆီးမိနေတာကိုကြည့်ရင်ကမ္ဘာတဝန်းလုံးမှာကတ်ရောဂါထိန်းချုပ်ရေးအာရုံစိုက်နေတဲ့မူရမကိုကိုင်းတွေကအခွင့်အောင်းယူတဲ့လက္ခဏာတရားဖြစ်ကြောင်းကိုလည်းကုလသမဂ္ဂမူရစေဝါနဲ့ရာဇဝတ်မှုဆိုင်ရာယုံ UNODC ကမကြသေးခင်ကပဲသတိပေးထားပါရဲ့ရှင်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေရပါ
VOA အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးစာရေးခြင်းနဲ့ VOA ကနေမြေတားတိလက်ဆောင်ပါခြင်းနဲ့နေ့စဉ်ချင်းလျာဘွားမှာတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းကြရယ်ဆိုရင်တော့ VOA ကိုစာရေးသားနိုင်ကြပါရဲ့ရှင်။ကျွန်တော်တို့ VOA မြန်မာပိုင်းလိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါရယ်ရှင်။ email ရေးဖို့မယ်ဆိုရင်လည်း email လိပ်စာက bemis@voanews.com ဖြစ်ပါရယ
်။ UN မှာပဲစီစဉ်ရဲ့ video နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မီကြီးရှုနားဆင်နိုင်မှု UAE mobile app အသစ်ကို smartphone တွေမှာ download ယူနိုင်ပါပြီ။ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ်။ VOE မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
။ဘာကြောင့်လဲ။ကုသလနာစင်ညာမှာတော့မြန်မာအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်။ဒါမဲ့နိုဝင်ဘာကျင်းပမဲ့မြန်မာနိုင်ငံထွေထွေရွေးကောက်ပွဲလွတ်လပ်ပြီးတရားမျှတမှုရေးအတွက်အနောက်အစိုးရအတားအဆီးတစုံတရာရှိနိုင်ပါသလား။မြန်မာအရေးသုံးသပ်သူဒေါက်တာရန်မျိုးသိန်းနဲ့ကျွန်တော်ကြိုဆိုတာဆွေးနွေးထားပါတယ်။ဒီရွေးကောက်ပွဲအတွက်အဓိကစိုးရိမ်စရာအချက်တွေကဘာလဲဆိုတာကိုဒေါက်တာရန်မျိုးသိန်းကအခုလိုစာဖြေပါတယ်
။အဓိကစိုးရိမ်စရာအချက်ကတော့မဲလာပြီးတဲ့သူရာဂိုင်းလုံးနဲပါမဲ့ကိစ္စပါလက်ရှိအခြေအနေရတော့တော့ရွေးကောက်ပွဲပေါ်မှာဒီမဲဆန္ဒရှိပြည်သူလူထုရဲ့စိတ်ဝင်စားမှုဟာအတန်အသင့်မြင့်တက်လာတယ်လို့မြင်ရပါတယ်အဲ့တော့ဒါမဲ့ရွေးကောက်ပွဲမှာတော့တကယ်လို့မဲပေးတဲ့သူရာဂိုင်းလုံးကြဆင်းနေဆိုရင်တော့ဒါဟာရွေးကောက်ပွဲပေါ်မှာမဲဆန္ဒရှိပြည်သူလူထုရဲ့ယုံကြည်မှုကြဆင်းလာလို့မှတ်ယူလို့ရတယ်လို့ဒီမြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲပေါ်မှာလူထုရဲ့ယုံကြည်မှုနဲ့အပူပေါင်းဆောင်ရွက်မှုကြဆင်းတဲ့ဆိုတဲ့သဘောမျိုးအထိကောက်ချက်ပြုတ်နိုင်တာမဟုတ်လို့ဒီအချက်ဟာအရေးကြီးတယ
်ဟုတ်ကဲ့
ရွေးကောက်ပွဲမှာပြည်သူလူထုရဲ့စိတ်ဝင်စားမှုနဲ့ပြည်သူလူထုမဲပေးမှုပုံများလာအောင်အဓိကစီယုံလှုံ့ဆော်ဆောင်ရွက်ဖို့ဟာပြည်အောင်စုရွေးကောက်ပွဲကော်မရှင်မှာတာဝန်ရှိတယ်လို့ကျွန်တော်ကတော့သုံးသပ်ပါ
ဟုတ်ကဲ့အဲ့ဒီရွေးကောက်ပွဲကော်မရှင်ကစီယုံမဲ့အပြင်ဒီအရေးခံမဲ့နိုင်ငံရေးပါတီတွေကုစရယ်လောင်းတွေအနေနဲ့ကောမဲဆန္ဒရှင်ပြည်သူတွေကိုဘယ်လောက်ထိထိတွေ့စီယုံလှုံ့ဆော်နိုင်တဲ့အခြေအနေရှိပါသလဲအဲ့ဒီဟာကအဟံတသုံးစရာဖြစ်လာနိုင်လို့ထင်ပါသလား
မဲဆွဲစီယုံရေးကာလကစက်တင်ဘာလ၈ရက်နေ့လောက်မှစနိုင်လို့မှန်းပါတယ်အဲ၃ဖက်လောက်ပဲလိုတော့တဲ့အနေအထားမျိုးရှိပါတယ်အဲ့တော့အဲ့မတိုင်ခင်မှာပြည်တော်စုရွေးကောက်ပွဲကော်မရှင်အနေနဲ့ဒီ COVID-19 အခြေအနေမှာတော့ကိုယ်စားလှယ်လောင်းနေအနေနဲ့မဲဆွဲစီယုံရေးကိုဘယ်လိုလုပ်ရမလဲဆိုတဲ့ဟိုသတ်မှတ်ချက်တွေအစီအစဉ်ကံဒီကိုထုတ်ပြန်ပြီးဖြစ်နိုင်တယ်လို့မြင်ပါတယ်အဲ့ဒီအတွက်ကြောင့်မလို့တတ်မှတ်ထားတဲ့စီမင်းစည်းကမ်းတွေနဲ့ညီမဲဆွဲစီယုံရေးကိုတော့အချက်ချက်ပြတ်ပြတ်လုံနိုင်လိမ့်မယ်လို့မျှော်လင့်ပါတယ
်ကျွန်တော်ဒီမှာကျွန်တော်ကြားချက်မိရင်တတ်မှတ်ထားတဲ့စီမင်းစည်းကမ်းတွေနဲ့ညီလုံနိုင်မယ်လို့ဆိုပေမဲ့တချို့စိုးရိမ်ရတာကဥမာဖြင့်အများပြည်သူတွေအလုံးကိုလက်ခံမီနိုင်တဲ့ဒီရုပ်မြင်သံကြားကကာလိုင်းပါတီတွေကိုအသက်ရမဲဆွဲခွင့်ပေးတဲ့နေရာမှာသူတို့ပြောချင်တာပြောလို့မရဘူးသူတို့ကဒီခွင့်ပြုချက်တင်ပြပြီးမှအဲ့ဒါကိုဖတ်ရမယ်လို့ပြောထားတဲ့ကိစ္စကိုလည်းတချို့ကစိုးရိမ်ကြပါတယ်အဲ့ဒါရောဘယ်လောက်ထိအကန့်အသတ်ဖြစ်သွားနိုင်ပါသလဲ
အဲဟိုကျွန်တော်မြင်တော့ရုံးမြင့်တန်ကြားကနေတော့ဟိုမဲဆွဲစီယုံတဲ့အပိုင်းမှာတော့ဟိုဒီစင်းစင်းကန်းတဲ့အညီပေါ့လေဟိုပြောဆိုရတာဖြစ်တဲ့အတွက်ကြောင့်မလို့တော့အတန်အသင့်အကန့်အသတ်မှုကြီးအထင်ကျုံမှုတွေတော့ရှိကောင်းရှိနိုင်ပါတယ်။အဲဒုတော့လည်းပဲလက်ရှိအခြေအနေမှာတော့ဒီကိုယ်စားလှယ်လောင်းတွေနိုင်ငံရေးပါတီတွေမှာတော့အင်မတန်မှအရေးပါတဲ့ဟိုပလက်ဖောင်းတစ်ခုရှိနေပါတယ်။အဲ့ဒါကတော့လူမှုကွန်ရက်ဆာမျက်နှာပါ။ Facebook လူမှုကွန်ရက်ဆာမျက်နှာကနေတစ်ဆင့်တော့ပြည်သူလူထုကိုတိုက်ရိုက်ချိတ်ဆက်ပြီးတော့နော်အဲကိုယ်ပါတီရဲ့မူဝါဒတွေလမ်းစဉ်တွေလုပ်ငန်းစဉ်တွေတော့ကိုယ်စားလှယ်လောင်းတွေနဲ့ပတ်သက်တဲ့အချက်လက်တွေကိုအလင်းအမြန်ပေါ့စီယုံလှုံ့ဆော်နိုင်တဲ့အခွင့်အလမ်းကလည်းရှိနေပါတယ်။အဲ့ဒီအခါကျတော့နိုင်ငံရေးပါတီတွေကိုဒီလိုတော့ကိုယ်စလေတွေရောအနေနဲ့ဒီအခွင့်အလမ်းကိုအမိသားဆုံးခိုင်ပြီးတော့ထိထိရောက်ရောက်နဲ့เนาะအသုံးချနိုင်ဖို့အရေးကြီးတယ်လို့ကျွန်တော်ကတော့မြင်ပါတယ်
အဲ့ဒီ online စီးလုံးရေးပါဆရာ online စီးလုံးရေးနဲ့ပတ်သက်လို့ကောစင်ဆာလောက်တာတွေဖွင့်ပြချက်တောင်းခံရမယ့်ကိစ္စတွေဟန်တာပိတ်ပင်မှုတွေမရှိနိုင်ဘူးလားခင်ဗျာ
အဲဒီ online စီးလုံးရေးနဲ့ပတ်သက်ရင်တော့ချစ်ဆိုးရဲ့ပေါ့လေသတ်မှတ်ထားတဲ့ဒီစီးနေစီးကန်းနေနဲ့ ကန့်တဲ့ချုပ်ချယ်မှုတားမြစ်မှုမရှိနိုင်ဘူးလို့ကျွန်တော်ကမြင်ပါတယ်အဲ့ဒါကလည်းအမုန်းစကားတွေသွေးထုတ်လုံးဆော်မှုတွေကဘယ်လိုဟာမျိုးလို့ဆရာထင်ပါလဲအဲ့ဒီဟာကကဘောကိုဒူမျိုးရင်းနဲ့ပတ်သက်တာတော့ဘာသာရေးနဲ့ပတ်သက်တာနောက်ပြီးတော့ဟိုတစ်ဖက်နဲ့တစ်ဖက်ပေါ်လေယုံကြည်မှုတိဆောင်ရေးတင်းမြတ်ရေးအဲ့အဲ့ဒါတွေကိုအနောက်ရှေ့အဟံဒါဖြစ်စေမဲ့နော်နားလည်မှုလွဲစ
ဒီဖေ့စ်ဘွတ်ဒီမှုကွန်ရဆာမျက်နာကနေပြီးတော့ဒီမဲဆွယ်စီယုံနဲ့အပိုင်းကတော့လက်ရှိအခြေအနေမှာတော်တော်လေးကိုချီချီကျောက်ကျောက်နဲ့အလားအလာကောင်းကောင်းဆောင်ရွက်နိုင်မဲ့အခွင့်အလမ်းတွေရှိနေတယ်လို့ကျွန်တော်ကသုံးသပ်ပါတယ်။ဟုတ်ကဲ့။တချို့သုံးသပ်တဲ့လူတွေကတော့နိုင်ငံတကာမှာအစဉ်ပူးပြောင်းစားနိုင်ငံတွေရဲ့ရွေးကောက်ပွဲတွေမှာပြည်ပရဲ့အထောက်ပံ့ခံနိုင်ငံရေးအင်အားစုတွေပြ ဒီလိုမျိုးနိုင်ငံတွေကိုအခြေအနေတွေကိုပြောဆိုခဲ့တာပါဆိုတော့မြန်မာနိုင်ငံရွေးကောက်ပွဲနဲ့ပတ်သက်လို့ရောနိုင်ငံရေးအင်အားစုတွေဟာပြည်ပအောက်ဇာဘလောက်ကင်းမဲ့ရမယ်ဆိုတဲ့ဟာကိုပြင်းနေနေတာဆိုဆင်းနိုင်ငံနိုင်ငံတွေရှိပါသခင်။
ကျွန်တော်အမြင်ကတော့ဒီအတိုင်းအတာတစ်ခုထိပေါ့လေဆင်းနိုင်တဲ့အနေအထားတော့ရှိပါတယ်သို့တော်လည်းပဲပြည်ပရဲ့ထောက်ပံ့နဲ့ပတ်သက်ပြီးတော့ဟိုပုံမှန်လေးလေးအခြေခြေပြပြအဆုံသတ်စစ်စေးဖော်ထုတ်တဲ့အတိုင်းနဲ့အပိုင်းမှာတော့အလိုအပ်ချက်တွေရှိနိုင်တယ်လို့ကျွန်တော်တို့အဲ့လိုသုံးသပ်ပါတယ်။နောက်တစ်ချက်ကရွေးကောက်ပွဲမှာဒီပြည်နယ်မဲဆန္ဒနယ်တွေမှာအထူးသဖြင့်ကတော့ဗမာဘုတ်တ ဒီလိုမျိုးအနိုင်ရဖို့လာလာဟာမြေတက်မြေလာနေတယ်လို့တော့သုံးသပ်ပါတယ်ဆိုတော့အဲ့လိုမြင်လာနိုင်တဲ့တိုင်းသားပါတီတွေရဲ့အင်အားကိုတော့တစုံတရာရွေးကောက်ပွဲစီးရင်စီကံတွေအရသလောက်အနာရှိရဲ့လူတွေကသလောက်ဖီအားပေးဟန်တာရာပြည်ပင်နာမျိုးဖြစ်နိုင်တဲ့ဆိုရင်ကြောက်ရှိနေပါလားရွေးကောက်ပွဲအလိုမှာပေါ့လေရွေးကောက်ပွဲနဲ့ပတ်သက်တဲ့ဟိုဆွဆွဲပြည့်တဲ့မှုတွေကွန်ပလိန်လုပ်မှုတွေမှာတော
เออยุคก่อนเมื่อสักสิ่งยุคกาลเกิดกูว่าที่ตั้งแต่ไหนปฏิบัติไปวันไหนปฏิอาลุเราตุรุยกูสุนัยลองนี่เนี่ยเพราะน่ะตั้งมาทาร์เรบอลีเจ้าวดีสิ่งนี้สิ่งนี้เนี่ยอันนี้เราเมื่อสักสิ่งยุคกูลงไหนบุเราอัตโตลิวลีท้าสังเวียนไหนบุลูอัตเตลูจะโน่นเดอร์มีมาเลยเราทุกข์ก็เสียไอ้ตั้งแต่ที่ได้รู้ทุกที่เช่นยังไง
เนี่ยสิเนี่ยยังไงแต่ไปดูสิเนี่ยลูกมันยุคเขาเปล่ามาวะเสียไอ้เนี่ยมันมาว่าเล่นเนี่ยอินอาบอลเลยอินอาบอลส่งจูบีโร่เมียเอาจูบันมือโร่ยุคเขาไปกูน้องเสียเชื่อสิมือโร่กูไปก็นั่นยังไงเชนิมสิบุสุยน้องเสียเชื่อสิยารู้อะไรเด็กก็สุยน์บุลูวัดลักเนี่ยนั่นยังไงมาเนี่ยยังไงอยู่แล้วมาทุ่มทาร์เรตันยังไงก็ยังไปสิบีโร่แล้วมาทุ่มอ่ะที่เด็กตันยังไงก็ยังไปสิบีโร่อาลุงอารู้แล้วลูกมันพี่ที่อเมริกาเลยยุคเขาไปอ๋อมี ဒီဆိုင်ရာကျွန်တော်တို့ပြည်နယ်အချို့မှာရှိနေတဲ့ပြည်သူစစ်တွေရဲ့ဈာဆောင်တပ်ဖွဲ့တွေရာလည်းပဲဒီရွေးကောက်ပွဲအောင်မြင်အထမြောက်ရေးအတွက်ကိုပူးပေါင်းဆောင်ရွက်နိုင်နေတယ်လို့ကျွန်တော်အနေနဲ့မျှော်လင့်ပါတယ်အဲဒုတော်လည်းပဲအချို့သောပြည်နယ်တွေမှာเนาะဟိုစိုးရိမ်မှုရှိကြတာတို့ဒီဒေသခံလက်နက်ခံဖွဲ့စည်းရေးเนาะ
ဖိအားပေးမှုအကြောင်းပြုပြီးတော့เนาะမဲရလာဟာအပြောင်းလဲရှိမလားဆိုတဲ့အပေါ်မှာအစိုးရမှုတွေတော့ရှိနေပါတယ်အဲဒုတော်လည်းပဲအဲတနိုင်ငံလုံးနဲ့ချုပ်ပြီးကြည့်မယ်ဆိုရင်တော့ကြွေးကောက်ပွဲကိုလက်နက်ကင်ပြီးနောက်ဆက်ဖြည့်စည်းတာမျိုးတွေနောက်တားဆီးတာမျိုးတွေဟန့်တားတာမျိုးတွေအဖိအားပေးတာမျိုးတွေကတော့အတော်လေးကိုနည်းနေတယ်လို့ကျွန်တော်ကသုံးသပ်ပါနောက်တစ်ခုမေးချင်တာကကျွန်တော်မီဒီယာကျွန် အခန်းပြုမပြုရဲလောက်လာတယ်ဒါဟိုဒါတရုတ်ဟာမြန်မာနိုင်ငံမီဒီယာလောကမှာ promote ဖို့အထောက်နေတယ်လို့တချို့ကသုံးသပ်ကြပါတယ်အဲ့တော့တရုတ်ကသူလိုလာတဲ့ပါတီကိုသူလိုလာတဲ့နိုင်ငံရေးအင်အားစုကိုမဲ့သာရအောင်ဒီမီဒီယာကတဆင့်ဝင်ပြီးတော့လုပ်နိုင်တယ်ဆိုတဲ့ကိစ္စမျိုးပေါ့ဆိုရင်လည်းဆိုရင်အစိုးရလုံလုံးနဲ့လို့ပြောမှာခင်ဗျာ
အဲဒီအခြေအနေနဲ့ပတ်သက်ပြီးတော့ဟိုစိုးရိမ်မှုတွေလည်းရှိပါတယ်ဟုတ်လားနိုင်ငံကြီးတွေကပဲဖြစ်ဖြစ်တော့နိုင်ငံရေးပါတီကြီးတွေကပဲဖြစ်ဖြစ်မီဒီယာကိုကျွန်တော်တို့အတုံးချပြီးတော့ပေါ့လေနော်ဒီနာမည်ရွေးကောက်ပွဲမှာလူထုထောက်ခံမှုရအောင်စတနာမေပို့ရအောင်အားထုတ်လာနိုင်တာမျိုးတွေကတော့ ชีนี่เดี๋ยวเราจะนอนในเนี่ยมีมาเลยอันนี้จะพักกันยืดยาวกันสู้ยาในเนี่ยเรียนมีเรียนรู้ลุลลัลลัลเนี่ยพอเรียนเนี่ยทำมือชี้ชี้เราเรียนท่องจำปีไหนบูเนี่ยเรียนยาอยู่เพื่อนกูเจเจเจเจปีไหนบูกะที่ชีนี่เรียนกูตั้งแต่กูที่จำจำไหนบูคุณรับชีสเลยไหมลุงยี่มา โอเคแต่เมื่อไอ้นายนี้ปฏิเวนายนี้อินาจูยารอมีเดียวต้องใช้นายเนี่ยบอกนะปีรุปฏิอินาคำว่าตัวรุ่นอุตสุนายนี่ด้วยแต่เมื่อที่บ้านนายนี้ทุกคู่ก็รุ่นสบายใจปฏิโกนายเอามีเดียวยิ่งขยันมีรถสบายมีเจ้าหน้าที่กันเอาไอ้ที่บ้านคนนี้เจ้าหน้ารู้อินาเจ้านายนี้เป็นเช่นเจ้าหน้ารู้ที่ตัวเรื่องนายนี้เป็นเช่นที่ยุคก่อนเป็นประมาณสี่วันสามวันก็รู้จะท้องสังอาเดนายสายที่เช่นมาปูพิลอมีมาในเดือนเจ้าหน้านี่เนี่ยต้องทำอะไร ไอ้ดอกจะพักกับบริที่ตัวรู้ยังที่ช่วงสิบวันตัวกูอะไรจะนั่งรู้ทรีมีเดียรู้ต้องดีรู้ตัวรู้รู้อะไรปาร์ตี้อ่ะพ่อมาเราเสกวันสามวันมีแต่เอาในยาเอาแล้วหลานในเนี่ยชีแลนด์ยารู้ชีกองชีในมาเลยไอ้ตัวเราเลยไปจะนั่งรู้ปีเรื่องมีเดียจีจะคู่ลงในเนี่ยชีเมสุยเนาะยากันยังงาแต่ไม่มีอะไรอุดรจะนั่งมีมาเลยไอ้ถ้าพักกับที่เชนี่รู้ทิ้งเจ้าในบุตรกูจะนั่งรู้
ลุนนัตเตอร์บอกเลยที่เรียนทำอะไรเรียนมีเดียทำอะไรอะไรดีมาชิดเดชินีริโกโอ้เชนี่เด็กพี่นี่ตัวโอ้พุ่งชาในเนี่ยคนแรงอาชีนี่เด็กขาดจ้าโรไอ้ดีโรชินีริอะไรกูจะมองมือเลยกูทิ้งเจ้าในเนี่ยนี่ทำอยู่ตัวยาวเลยโอเคเราส่งเสียที่เราไม่ยุ่งกับเวลาลุนนัตเตอร์เดียมีอะไรต่อปีดูเรื่องสนามมังโกยายอยู่ในตัวยุ่งกับเว็บพิมพ์เทมละโอเคลุนนัตเตอร์มีอะไรต่อไปดูเราแต่งหน้าปีดูลูดูอันยาสุเย่สนามทบทานเนี่ยใกล้ยี่เดีย
စီစဉ်နေနဲ့ပတ်သက်ပြီးတော့ဝေဖန်ချက်ပေးစာရေးခြင်းနဲ့ VOE ကနေမြတ်တာဒေလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်းလည်ရဘဝမှာတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းကြရတယ်ဆိုရင်တော့ VOE ကိုစာရေးသားနိုင်ကြပါလိမ့်ရှင်။ကျမတို့ VOE မြန်မာဝိုင်းလိပ်စာက VOE မြန်မာဝိုင်းစီစဉ်တဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါလိမ့်ရှင်။ email ရေးပို့မယ်ဆိုရင်လည်း email လိပ်စာက bemis@voanews.com ဖြစ်ပါတယ
် Medical checkup လို့ခေါ်တဲ့ကျန်းမာရေးစီစဉ်မှုတွေပြုလုပ်တဲ့အလေးထားဟာတဖြည်းဖြည်းပိုပြီးတော့တင်းကျဲလာနေတာကိုတွေ့နေရပါတယ်ယောဂလက္ခဏာပြမဆံဝင်နဲ့ပြသတိုင်ပင်နေသူတွေရှိနေသေးသလိုယောဂလက္ခဏာတစုံတရာမပြသေးခင်ကတည်းကယောဂဖြစ်နိုင်ခြေတွေကိုကြိုတင်သိရှိအောင်ကျန်းမာရေးစီစဉ်မှုတွေအချိန်မမှန်ပြုလုပ်တဲ့သူတွေကိုလည်းတွေ့မြင်နေရပါတယ်ယောဂလက္ခဏာမပြသေးခင်ကတည်းကယောဂဖြစ်နိုင်ခြေတွေကိုစောစောဆီဖော်ထုတ်သိရှိကုသနိုင်ခဲ့ပေဆိုရင်ယောဂဖြစ်မှကုသတာထက်ပိုပြီးအချိုးကျစုတွေရရှိစေနိုင်တယ်လို့အထွေထွေယောဂအထုကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
်ဟုတ်ကဲ့အဲဒီ medical check up ဆိုတဲ့ကျန်းမာရေးစစ်ဆေးခြင်းအားဆိုလို့ရှိရင်မိမိစီမှာယောဂလက္ခဏာမပြမီမှာကျန်းမာရေးကိုချုပ်တင်စစ်ဆေးတာကိုခေါ်တာဖြစ်ပါတယ်အရင်တုန်းကတော့လူတွေကမိမိစီမှာယောဂလက္ခဏာပြမှသာလျှင်ဆရာဝန်စီနဲ့ပြသပြီးတဲ့အခါမှာယောဂအတွက်ကုသမှုခံလေးရှိကြပါတယ်။အခုချိန်ဒီမှာတော့ဒီအမြင်ကျေလာတဲ့သူတွေကတော့ကာကွယ်ခြင်းဒီကုသခြင်းတဲ့ကောင်းတယ်ဆိုတဲ့စကားအတိုင်းပဲမိမိရဲ့ခန္ဓာကိုယ်မှာယောဂလက္ခဏာမဖြစ်ခင်မှာချိုးတင်စစ်ဆေးခြင်းအဖြစ်တော့ယောဂကိုချိုးတင်ကာကွယ်ရာရောက်တဲ့အတွက်ကြောင့်မလို့ဆောင်ရွက်လာကြတာဒီအများကြီးတွေ့ရပါတယ
်။ Medical checkup စံတက်စစ်ဆေးမှုတွေကိုအသက်ကြီးတဲ့သူတွေမှာပိုပြီးပြုလုပ်ကြတာကိုတွေ့ရပါတယ်။အသက်45နှစ်ကျော်လာပြီဆိုရင် medical check up ကိုပုံမှန်ပြုလုပ်ဖို့လိုလာပြီးအသက်45နှစ်မကျော်ခင်ကတည်းကလုံးတင်တဲ့ကျန်းမာရေးစစ်ဆေးမှုတွေလည်းရှိတယ်လို့သိရပါတယ်။အသက်အရွယ်လိုက်ပြုလုပ်တဲ့ကျန်းမာရေးစစ်ဆေးမှုတွေအကြောင်းကိုမေးကြည့်တဲ့အခါဒေါက်တာဦးမောင်ကျန်နိုင်ကအခုလိုပြောပါတယ်
။လူအများစုသိရှိထားကြတာကတော့ကျန်းမာရေးစစ်ဆေးမှုသည်အသက်40ကျော်နောက်ပိုင်းကျမှတော့အသက်ကြီးလာတော့မှလိုတယ်လို့သိရှိထားကြမှာဖြစ်ပါတယ်။အမှန်တကယ်တော့ဒီကျန်းမာရေးစစ်ဆေးမှုဟာအသက်ငယ်စဉ်တည်းကစစ်ဆေးလေးကိုအတွက်အကျိုးရှိနေပါပဲ။အထူးသဖြင့်အသက်ငယ်ဆုံးအရွယ်နဲ့ဆရာတို့16နှစ်အရွယ်လောက်မှကျန်းမာရေးစီစဉ်မှုစတင်တင်ပါတယ်။အဲတော့အဲ့ဒီအချိန်မှာတော့ဗာဒီစစ်ဆေးမှလည်းဆိုတော့သူ့ရဲ့မျက်စိအမြင်အာရုံစစ်ဆေးခြင်းနားကြားအာရုံစစ်ဆေးတာတွေနောက်တစ်ခါဒီကာကွယ်ဆေးထိုးတဲ့မှတ်တမ်းတွေစစ်ဆေးတာတွေလုပ်ပါမယ်။သူ့အသက်အရွယ်မှာ Totin to write a cargo city, Jasi Vivila, Damamo, Lua Kelosi, any chima, cargo zeo, Tama, Tu, Namu, Lua Namari. That's a town in Nase Jama, the chain no Jama is in Wu, Javaneta, maybe if you look at Mare, then Nase Jamare, Muda, Muda Midi, Negaro, the Mimi, Enam Pumi, a chima, the Kusa Yoga in a patate, Jama is in Wu, Sanget de Mare, and that Tose Joy, so you know, Tony the chain of Jama is in Wu, Kayotinelu, Jovare, and the Gata. ဒီစက်ငါးနည်းနဲ့အထက်ဆိုရင်တော့နှစ်စဉ်ကျမ်းမာရေးစစ်ဆေးတင်တယ်လို့ဆိုပါတယ်အဲ့တော့အသက်ငယ်ရွယ်တဲ့လူတွေအနေနဲ့ဒီကျမ်းမာရေးစစ်ဆေးမှုပြုလုပ်ခြင်းအပြင်ဘာကြိုးကျဉ်းစုများရနိုင်လဲဆိုတော့မိမိရဲ့အစားအသောက်ပုံစံကိုယ်လက်လှမ်းမှုပုံစံမိမိရဲ့ခန္ဓာကိုယ်လေ့ကျင့်ရာကျမ်းမာရဲ့ဘောင်တွေမှာရှိမရှိဒါတွေကိုကြိုတင်သိရှိသွားမှာဖြစ်ပါတယ်အကယ်၍လိုအပ်ရင်ဆ
မဲ့ပြုလုပ်ပေးခြင်းဟာကျမ၏အတွက်ကောင်းမွန်တဲ့အလေးချင်တစ်ခုဖြစ်တယ်လို့ဒေါက်တာဦးမောကျွန်နိုင်ကပြောပါတယ်
။ဒီကျမ၏စစ်ဆေးတာကအကျိုးရှိပါတယ်။အခုဆရာတို့ရဲ့ပတ်ဝန်းကျင်ကိုယ့်ရဲ့တိမိတ်ဆွေတွေမှာကိုရှိပါတယ်။ဒီကျမ၏မစစ်ဆေးသေးဘူး။ဘာလို့ဆိုတော့ယောဂတစ်ခုတွေ့သွားရင်စိတ်ပူနေရမယ်။ယောဂတွေ့မှစိုးရိမ်လို့မစစ်သေးဘူးလို့ပြောတဲ့သူတွေရှိပါတယ်။ဆိုတော့သူတို့တွေကိုဆရာဒီမှာပါကြံပေးခြင်းလဲဆိုတော့ကြိုတင်စစ်ဆေးခြင်းအဖြစ်ကစိုးရိမ်ကြမရှိပါဘူး။ယောဂဖြစ်ခါသားမှာတွေးရှိတဲ့အတွေ့ကုသလိုက်လို့ရှိရင်ပျောက်ကင်းပါတယ်။အဲ့တော့စိုးရိမ်နေပြီးတော့လက္ခဏာပေါ်မှသာလည်းစစ်ဆေးမယ်ဆိုရင်ယောဂကကြီးမားပြန့်တန့်နေနိုင်ပြီးတော့ကိုယ့်ရဲ့နောက်ဆက်တွဲအနေနဲ့အသက်အန္တရာယ်ထိဖြစ်နိုင်တယ်။မိမိခန္ဓာကိုယ်တွင်မှရှိတဲ့ကိုရင်းအင်္ဂါတွေထိခိုက်ပြီးသားဖြစ်သွားနိုင်ပါတယ်။ဒါကြောင့်မလို့မီးသူမဆိုးသူ့အသက်ရွယ်ပိုင်းချလိုက်ကျန်းမာရေးစစ်ဆေးဖို့အတွက်ကိုဆရာအနေနဲ့ဒီနေရာမှာတိုက်တွန်းအကြံပြုခြင်းပါတယ်။နောက်တစ်ခုကကျန်းမာရေးစစ်ဆေးခြင်းအပြင်ကုန်ကြမဲ့ကုန်ကြစရိတ်ကရောဂါဖြစ်မှနော်ကုသတဲ့စရိတ်ထက်ကိုအများကြီးပဲသက်သာတဲ့အတွက်ကြောင့် cost benefit ဖြစ်ပါတယ်။ကိုယ့်ရဲ့ကုန်ကြငွေနဲ့လျော်ညီတဲ့အချိုးကျစုရရှိမှာဖြစ်ပါတယ်လို့ဆရာအနေနဲ့ဒီမှာထပ်ဆောင်းပြီးပြောချင်ပါတယ်။
ကျမ၏စစ်ဆေးမှုတွေကိုအချိန်မမှန်ဆန်းသက်စစ်ဆေးပေးခြင်းဟာယောဂကိုစောစောစစ်ဆေးသိရှိကုသနိုင်ပြီးနောက်ဆက်တဲ့ဆိုးကျိုးတွေကိုရှင်းချနိုင်မှာဖြစ်တယ်လို့ယောဂဖြစ်မှကုသတာနဲ့နှိုင်းယှဉ်ရင်ငွေကြေးကုန်ကြမှုလည်းတက်တာစီတာကြောင့်ကျမ၏စစ်ဆေးမှုတွေကိုအားပေးလှူဆောင်ဖို့လိုတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
ဘုရားတော်တပတ်တွင်အားကစားသတင်းတွေကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်ယူဗိုလိဘောလုံးပွဲတွေမှာတော့အင်တာမီလန်နဲ့ဆဗီလ်တို့ဖိုင်နယ်မှာပိုလို့ကြမှာပါယူဗိုလိဆီမီဖိုင်နယ်ပွဲတွေကိုပြီးခဲ့တဲ့တနင်္ဂနွေနေ့တနင်္လာနေ့တွေမှာကစားကြတာမှာဆဗီလ်ကမန်ချက်စတာယူနိုက်တက်ကို၂ဂိုး၂ဂိုးနဲ့နိုင်သွားပြီးတော့အင်တာမီလန်ကဆက်ဖြစ်ဒေါနက်စ်ကို၅ဂိုးကိုမရှိနဲ့နိုင်ပါတယ်။ဆဗီယူနဲ့မန်ယူပွဲမှာမန်ယူကဖာနန်ဒက်စ်ကပင်နယ်တီနဲ့ဂိုးအရင်သွင်းခဲ့ပေမဲ့အပိုင်ဂိုးတွေကိုနောက်ထပ်ရအောင်ထပ်မသွင်းနိုင်တဲ့အတွက်ဒုတိယဂိုးမရဘဲနောက်ဆုံးဒုတိယပိုင်းပြီးကနီးမှာဆဗီယူကအနိုင်ဂိုးသွင်းပြီးတော့ဖိုင်နယ်တက်သွားတာဖြစ်ပါတယ်။အင်တာမီလန်နဲ့ဆက်တာပွဲမှာလည်းအင်တာမီလန်ကတကူဂိုးမရှိနဲ့နိုင်နေတဲ့အချိန်မှာဆက်တာဘက်ကအပိုင်ခေါင်းတိုက်သွင်းခွင့်ရခဲ့ပေမဲ့ဂိုးမရခဲ့လို့ခြေပါဂိုးမရဘဲနောက်ပိုင်းမှာအင်တာဘက်က၄ဂိုးသက်တိုက်သွင်းပြီးတော့နောက်ဆုံးမှာအင်တာမီလန်က၅ဂိုးဂိုးမရှိနဲ့နိုင်ပြီးတော့ဖိုင်နယ်တက်သွားခဲ့ပါတယ်ခင်ဗျာဘာစလိုနာအသင်းဟာပြီးခဲ့တဲ့တောက်စာနေ့ကဥရောပချန်ပီယံစ်လိဂ်ကွာတာဖိုင်နယ်မှာဘိုင်ယန်မြူနစ်ကိုအကြီးအကျယ်ရှုံးနိုင်ပြီးအဆက်တွဲဖြစ်ခဲ့ပြီးတဲ့နောက်မှာ KK စတီးယန်းကိုနီးပြားဖြစ်ကထုတ်ပယ်လိုက်ပါပြီဘိုင်ယန်ကို၈ဂိုး၂ဂိုးနဲ့အကြီးအကျယ်ရှုံးနိုင်ပြီး၃ရက်ကြာတနင်္လာနေ့မှာနီးပြားစတီးယန်းကိုထုတ်ပယ်လိုက်တယ်လို့ဘာစလိုနာအသင်းကကြေညာပါတယ
် La junta directiva ha decidido que Quique Setién deje de ser el primer entrenador del
primer equipo. Hoy de Boca ni Setién ကိုနီးပြားဖြစ်စမ်းထားဖို့သဘောတူခဲ့ကြပါတယ်။ဒါဟာဘာစလိုနာပထမအသင်းကြီးကိုအပြောင်းအလဲတွေကြေကြေမြတ်မြတ်လုပ်သွားမယ်အခြေကပထမဆုံးဆုံးဖြတ်ချက်ဖြစ်ပြီးတော့နီးပြားဖြစ်တဲ့ Eastern Bay ဆိုင်ရာဒါရိုက်တာတယောက်ကိုလည်းဒါမဲ့ရက်တွေအတွင်းမှာအခြေညာသွားမယ်ဆိုပြီးတော့တနင်္လာနေ့ကပြောပါတယ်။ဘာစလိုနာအသင်းဟာပြီးခဲ့တဲ့ January မှာ Valverde ကိုထုတ်ပြီးတော့ Setién ကိုခန့်ခဲ့တာပါ2020အထိစာချုပ်ချုပ်ထားပေမဲ့လည်းအခုလိုထုတ်လိုက်တဲ့အတွက်သူဟာဘာစလိုနာနီးပြားဖြစ်တဲ့9လအကြာမှာထုတ်ခံလိုက်ရတာဖြစ်ပါတယ်။ဘိုင်ယန်ကိုရှုံးပြီးတဲ့နောက်ဘာစလိုနာနောက်တန်းလို PK ကလည်း
အသင်းအနေနဲ့အပြောင်းအလဲတွေချင်းချင်းမမလုပ်ဖို့လိုနေပြီလို့ပြောလိုက်ပါတယ်။အပြောင်းအလဲတွေလုပ်မဲ့အထက်မှာကစားသမားတွေအတော်များများလဲပါပြီးတော့ဒီထဲမှာ Griezmann လဲပါတယ်လို့သတင်းတွေထွက်နေပါတယ်။ဒီနေ့မလုံးရသည့်အစပိုင်းမှာကလေးကဘာစလိုနာအသင်းမှာပြဿနာတွေရှိနေတယ်ဆိုတော့သတင်းတွေကလည်းထွက်နေတာပါ။ဒီထဲမှာအဆိုးဆုံးကတော့အသင်းရဲ့အဓိကတိုက်စစ်မှုမက်ဆီကိုတိုင်းအသင်းကနေပြောင်းကျင်နေတယ်ဆိုပြီးတော့သတင်းတွေထွက်နေတာဖြစ်ပါတယ်။
Bé, si en res es torça, doncs començarà l'entrenador que doncs, propers dies, si podem anunciar-hi...
Alguna cosa m'agrada, Barcelona tenga l'edat nivea Ronald Koeman-go, nivea pene canlai babi. Ronald Koeman-go nene sajone chaulai da pietelu. Barcelona tenga opera Joseph Batonguga piobare. Barcelona gazadma ha Ronald Koeman ha l'edat tenga nivea pene nene chani dhe me l'edat nivea pika ni tabiro. Barcelona ne gulo nene sajone chaulai da piobare.
MCD နဲ့ Belgian နောက်တန်းလူဟာ Business Company ဟာကစားသမားဘွားကနေလုံးဝအနားယူပြီးတော့ Anderlecht နီးပြဖြစ်လာပါပြီ။ Company ဟာ Anderlecht ရဲ့ကစားသမားနီးပြဖြစ်မနစ်ကမေလမှာတာဝန်ယူခဲ့ပြီးတဲ့နောက်အခုတော့ကစားသမားဘွားကနေအနားယူလိုက်ပြီးနီးပြဖြစ်တဲ့အချိန်ပြည့်တာဝန်ယူတော့မယ်လို့တင်လာနေကခြေညာပါတယ်
။ Ensuite je commence une nouvelle étape et c'est une étape que je commence à
ကျွန်တော်ဘဝရဲ့ခက်ခန္ဓာစီတစ်ခုကိုစတင်လိုက်ပါပြီဒီနီးပြဘဝကိုကျွန်တော်မှရှိသမျှအကုန်လုံးပုံအောင်ပြီးအစွမ်းကုန်ကြိုးစားသွားမှာပါနီးပြတရားအဖြစ်နဲ့ကျွန်တော်ရဲ့ရည်မှန်းချက်ကတော့အသင်းနဲ့အသင်းဝါပေးတဲ့ပိသက်တွေအတွက်ရှိသမျှအစွမ်းကုန်ကြိုးစားသွားဖို့ပ
ါကော်မတီဟာကစားသမားနီးပြဖြစ်နေပြီးခဲ့တဲ့ဘောလုံးရာသီမှာ15ပွဲကစားပြီးတော့နောက်ဆုံး3လမှာတော့နီးပြဖြစ်နေပဲအာရုံဆိုင်လုတ်ခဲ့ပြီးတော့ Anderlecht အသင်းဟာမပေးစရာမှအဆင့်ရှိရခဲ့ပါတယ်ခင်ဗျာUS Open Tennis ပြိုင်ပွဲဆောက်ဖို့ကတပတ်ကြာကြာပဲလိုပါတော့တယ်။ပြိုင်ပွဲတာဝန်ရှိသူတွေအနေနဲ့ဗိုင်းရပ်ကြောင့်ပြိုင်ပွဲကျင်းပဖို့မကျင်းပဖို့ခေါင်းခဲခဲ့ရသလိုကစားသမားတွေဘက်မှလည်းပြိုင်ပွဲဝင်တဲ့မဝင်တဲ့တော်တော်ကိုစဉ်းစားဆုံးဖြတ်ခဲ့ရပါတယ်။ဆိုတော့အခုနောက်ဆုံးဘသူတွေဝင်ဖို့ဆုံးဖြတ်ပြီးတော့ဘသူတွေမဝင်ဖြစ်ကြပါလဲ။ကမ္ဘာစစ်တင်တဲ့ကစားသမား Novak Djokovic ကတော့ပြိုင်ပွဲဝင်မယ်ဆိုပြီးတော့ပြီးခဲ့တဲ့6ရက်ပိုင်းနေ့မှာပြောလိုက်ပါတယ်။ Djokovic ကပြိုင်ပွဲဝင်မှာဖြစ်ပေမဲ့မနစ်ကလက်ရှိချန်ပီယံစပိန်နိုင်ငံသားနဒောင်းနဲ့ဆွစ်ဇာလန်ကဝါရန်ကာရိုကတော့ပြိုင်ပွဲမဝင်ဘူးဆိုပြီးတော့ကြေညာပါတယ်။မြို့သမီးတွေဘက်မှာတော့လက်ရှိချန်ပီယံဘီယန်ကာအန်ဒရစ်ကူကဒီနေ့မှပြိုင်ပွဲမဝင်တော့ဘူးလို့ကြေညာလိုက်ပါတယ်။အန်ဒရစ်ကူဟာမနစ်ကအော်တိုဝါလာမှာဒူးခွဲစိတ်မှုလုပ်ပြီးတဲ့နောက် COVID-19 ကရောဂါကြောင့်တပွဲမှမကစားရသေးတဲ့အတွက်သူ့အနေနဲ့အကောင်းဆုံးအနေအထားကိုပြန်မရသေးလို့မကစားဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့ပြောပါတယ်။အခုလိုဆုံးဖြတ်လိုက်တဲ့အတွက်ဒီနေ့မှအမျိုးသားဘက်ကရောအမျိုးသမီးဘက်ကပါလက်ရှိချန်ပီယံတွေမပါဘဲကစားကြမှာဖြစ်ပါတယ်။ဒါပြန်ကဘာအစစ်နဲ့ဆီမိုနာဟာလပ်လည်း US Open ကိုဝင်ပြိုင်တော့ဘူးလို့တင်လာနေကကြေညာပါတယ်။သူ့အတွက်ကျန်းမာရေးကအဓိကဖြစ်ပြီးတော့အဖက်ဖက်ကစဉ်းစားပြီးမှအခုလိုဝင်ပြိုင်ဖို့ဆုံးဖြတ်လိုက်တာဖြစ်ကြောင်းဂျိုင်ဘွဲတောင်ဝရှိသူတွေအနေနဲ့မင်းရဲ့နေရာကင်းအောင်အဆန်းကိုကြိုးစားထားတဲ့အတွက်ဂျိုင်ဘွဲအောင်မြင်ဖို့စူတောင်းတယ်လို့ပြောပါတယ်။ဒီနေ့မှာတော့အမျိုးသမီးတွေဘက်က Ashley Barty, Alina Svitolina, Kiki Bertens နဲ့ Belinda Bencic တို့လည်းမပါတဲ့အတွက်ထိပ်ဆုံးက10ယောက်ထဲမှာ6ယောက်မပါတာဖြစ်ပါတယ်ခင်ဗျာ ဒီပြိုင်ပွဲတွေဘက်မှာတော့အခုနှစ်နောက်ဆုံး major super ပြိုင်ပွဲဖြစ်တဲ့ The Masters ပြိုင်ပွဲကိုတော့ပရိသတ်တွေမပါဘဲကျင်းပသွားမယ်ဆိုပြီးတော့ကြေညာလိုက်ပါတယ်။ The Masters ပြိုင်ပွဲကိုမူလကတော့ April မှာကျင်းပဖို့လှုပ်ထားပေမဲ့ virus ကြောင့်လွန်မ12ရက်နေ့ကိုရှင်ဆိုင်ထားတာပါ။ဒါပေမဲ့ virus ကူးစက်မှုတွေဆက်ပြီးတော့ရှိနေတာကြောင့်ပြိုင်ပွဲကိုပရိသတ်တွေမပါဘဲကျင်းပသွားမယ်လို့ပြိုင်ပွဲတာဝန်ရှိသူတွေကပြီးခဲ့တဲ့ဘက်မှာကြေညာပါတယ်။ဒီနေ့အတွက်လက်မှတ်ဝယ်ထားတဲ့သူတွေကတော့အဲ့ဒီလက်မှတ်နဲ့ပဲရှင်းနေမှာကြည့်နိုင်မယ်ဆိုပြီးတော့ပြောပါတယ်။အခုနှစ် PGA ပြိုင်ပွဲကိုလည်းပြိသက်တွေမပါဘဲကစားခဲ့သလို US Open ကောက်သီးပြိုင်ပွဲကိုလည်းလာမယ့်စက်တင်ဘာလမှာပြိသက်တွေမပါဘဲကစားသွားမှာဖြစ်ပါတယ်။ဒီနေ့မေဂျာဖလားပြိုင်ပွဲတွေထဲမှာတော့ The Open လို့ခေါ်တဲ့ British ပြိုင်ပွဲတစ်ခုတည်းပဲမကျင်းပဘဲပြိုင်ပွဲကိုဖျက်သိမ်းလိုက်တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါမယ်။
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုဆက်လက်ပြီးတော့သတင်းအစီအချုပ်ကိုတင်ပြပေးပါမယ်။နိုဝင်ဘာမှာကျင်းပမဲ့သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီသမ္မတကိုယ်စားလှယ်အောင်အဖြစ်ဂျိုးဘိုင်ဒန်ကိုနိုင်ငံလုံးဆိုင်ရာညီလာခံဒုတိယနေ့မှာတရားဝင်ရွေးချယ်လိုက်ပါပြီ။ပါတီညီလာခံမှာမစ္စတာဘိုင်ဒန်ရဲ့ဦးဆောင်မှုအစွမ်းရည်ကိုချီးကျူးပြောဆိုပြီးသမ္မတဒိုနယ်ထရမ့်ရဲ့လူ့ရေးကိုင်ရင်အပေါ်ဝေဖန်ခဲ့သူတွေထက်မှထင်ရှားတဲ့ Republican တွေလည်းပါဝင်လာပါတယ်။ဒီမိုကရက်ပါတီဖက်ကနေသမ္မတရွေးကောက်ပွဲဝင်ပြိုင်ကြသူအများအပြားရှိခဲ့ပေမဲ့ပြည်နယ်အလိုက်ကျင်းပတဲ့ပါတီရင်းအကျိုးရွေးကောက်ပွဲတွေမှာတဖြည်းဖြည်းရှုံးနိမ့်ခဲ့တာကြောင့်နောက်ဆုံးမှာဂျိုးဘိုင်ဒန်ကိုပါတီရဲ့သမ္မတကိုယ်စားလှယ်လောင်းအဖြစ်လရယ်နဲ့ချီရထားခဲ့ကြတာပါ။လေးရက်တာကျင်းပတဲ့ပါတီညီလာခံဒုတိယနေ့မှာတော့အစဉ်အလာအတိုင်းသမ္မတကိုယ်စားလှယ်လောင်းကိုပြည်နယ်အလိုက်တရားဝင်မဲပေးကြတာဖြစ်ပါတယ်။သက်ဆိုင်ရာပြည်နယ်နဲ့ဒေသအသီးသီးကနေပါတီကိုယ်စားလှယ်တွေကဂျိုးဘိုင်ဒန်ကိုထောက်ခံမဲပေးခဲ့ကြတာပါ။ဂျိုးဘိုင်ဒန်ကလည်းအခုလိုပါတီသမ္မတကိုယ်စားလှယ်လောင်းအဖြစ်ရွေးချယ်ခံရတာသူနဲ့သူ့မိသားစုကအတိုင်းမသိဝမ်းသာမိပါတယ်လို့ပြောပါတယ်။လာမယ့်ကြာပတ်နေ့ညမှာတော့ဂျိုးဘိုင်ဒန်ကသမ္မတကိုယ်စားလှယ်လောင်းအဖြစ်တရားဝင်လက်ခံစကားပြောရမှာဖြစ်ပါတယ်။ဒီမိုကရက်ပါတီကနိုင်ငံလုံးဆိုင်ရာပါတီညီလာခံကိုအွန်လိုင်းကနေကျင်းပနေချိန်မှာပဲသမ္မတဒိုနယ်ထရမ့်ကလည်းအရေးပါတဲ့ဖြစ်နေတဲ့ခုမှအင်္ဂါနေ့ကအမျိုးသမီးမဲဆန္ဒရှင်တွေကိုဦးတည်ပြီးတော့မဲဆွဲစည်းရုံးခဲ့ပါတယ်။နောက်ထပ်လည်းနေ့အတွက်ရွေးကောက်ပွဲမှာအနိုင်ရအောင်ပါပါလို့သမ္မတထရမ့်ကသူ့ကိုထောက်ခံသူတွေကိုပြောဆိုခဲ့တာပါဒီနှစ်သမ္မတရွေးကောက်ပွဲအတွက်အကျိန်းနဲ့ရှင်းပြရမယ့်ပြည်နယ်တစ်ခုဖြစ်တဲ့အရီဇိုနာပြည်နယ်မှာမဲဆွဲစည်းရုံးရမှာတော့ပြိုင်ဖက်ကိုယ်စားလှယ်လောင်းဂျိုးဘိုင်ဒန်ရဲ့မူဝါဒတွေကြောင့်အမေရိကန်ပြည်ထောင်စုရဲ့ယက်တီရေးမရေမရဖြစ်နေတယ်ဆိုပြီးတော့သမ္မတကပြောဆိုခဲ့ပါတယ်ဘိုင်ဒန်ရဲ့အစီအစဉ်တွေဟာပါတီကြီးတစ်ခုအနေနဲ့ဘယ်တော့မှတင်သွင်းခဲ့ပူးခြင်းမရှိခဲ့တဲ့အနေအများလာတဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာအစွန်ရောက်မူဝါဒတွေပါဝင်နေတယ်လို့လည်းသမ္မတထရမ့်ကပြောဆိုခဲ့တာပါနိုဝင်ဘာ3ရက်နေ့ရွေးကောက်ပွဲမှာဂျိုးဘိုင်ဒန်ကိုအနိုင်ရလိမ့်မယ်လို့လည်းပြောပါတယ်။မဲဆွဲစည်းရုံးပွဲခီးစဉ်ဒုတိယနေ့မှာတော့ဂျိုးဘိုင်ဒန်ပေါ်လူလူထောက်ခံမှုမြင့်တက်လာတာကိုဟန်တာဖို့ဂျိုးဘိုင်ဒန်အနေနဲ့သူ့ရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေအသာပေးပြီးတော့ထောက်ခံမှုရအောင်ပြောဆိုစည်းရုံးနိုင်မယ်လို့သမ္မတထရမ့်ကမျှော်လင့်နေတာပါ။အနောက်အာဖရိကတိုင်းနိုင်ငံတစ်ခုဖြစ်တဲ့မာလီနိုင်ငံမှာအာနာသိမ့်မှုဖြစ်ပြီးနိုင်ပိုင်းအကြမှာပဲသမ္မတအိဗရာဟင်ဂိတ်တာဘူဘကာရထုကနှုတ်ထွက်လိုက်ပါတယ်။မာလီနိုင်ငံမှာလရယ်နဲ့ချီနိုင်ငံရေးမတူမညီဖြစ်နေပြီးတဲ့နောက်အာနာသိမ့်ချင်တဲ့လူတို့ကသမ္မတဂိတ်တာကိုအင်္ဂါနေ့ကဖမ်းဆီးလိုက်တာပါ။သွေးထွက်တန်ရုံမှုတွေမဖြစ်အောင်ကာကွယ်တဲ့အနေနဲ့အခုလိုရထုကနှုတ်ထွက်တာပါလို့နိုင်ငံပိုင်ရုပ်သံသတင်းဌာနကနေသမ္မတဂိတ်တာကကြေညာခဲ့ပါတယ်။ဘီလာရုစ်နိုင်ငံမှာပြီးခဲ့တဲ့တပတ်ကကျင်းပခဲ့တဲ့ရွေးကောက်ပွဲမဲရလတ်ကိုအသေးမမပြုဖို့ဘီလာရုစ်အတိုက်ခံကောင်းဆောင်စစ်လာနာစကီယာနိုစကာယာကဥရောပသမ္မဂ EU ကိုတိုက်တွန်းတောင်းဆိုလိုက်ပါတယ်။26နှစ်ကြာအုပ်ချုပ်လာတဲ့သမ္မတအလက်ဇန်ဒရာလူခါရှန်ကိုအနိုင်ရသွားခဲ့တဲ့ဒီရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တယ်လို့လည်းစကီယာနိုစကာယာကပြောပါတယ်။လူရှန်ကိုရဲ့တရားဝင်ရထူးတာဝန်အလုံးဟာကမ္ဘာမယောဘီလာရုစ်နိုင်ငံရဲ့အမြင့်မှာပါပျောက်ကွယ်သွားပါပြီလို့ဘီလာရုစ်နိုင်ငံရင်းနဲ့ပတ်သက်လို့ဒီကနေ့အရေးပေါ်ကျင်းပတဲ့ EU ညှိနှိုင်းခံအတွက်စကီယာနိုစကာယာကဗီဒီယိုနဲ့သတင်းစကားပေးပို့လာတာပါ။တရားဝင်ထုတ်ပြန်တဲ့မဲဆင်းတွေအရထောက်ခံမဲ80ရာခိုင်နှုန်းရထားတဲ့သမ္မတလူခါရှန်ကိုကတော့ရွေးကောက်ပွဲမဲမတမာမှုမရှိဘူးလို့ညင်းဆိုထားပါတယ်။အလားအလာကောင်းတဲ့ COVID-19 ကာကွယ်ဆေးထိုးစေး25တန်းကိုဝယ်ယူဖို့ဩစတြေးလျနိုင်ငံကပရိတိန်ဆေးဝါးကုမ္ပဏီ AstraZeneca နဲ့သဘောတူညီချက်ရရှိသွားပြီဖြစ်ပါတယ်။အဲ့ဒီကကွယ်ဆေးကိုအော့ဖ်ဖို့တက္ကသိုလ်ကထုတ်လုပ်ဖို့ကြိုးပမ်းနေတာပါလူတွေနဲ့ဆန္ဒတဲ့အဆင့်ကိုရောက်နေတဲ့အဲ့ဒီဆေးထုတ်လုပ်ခွင့်ကို AstraZeneca ကုမ္ပဏီကိုပေးထားတာပါအော့ဖ်ဖို့တက္ကသိုလ်ကဆန္ဒနေတဲ့ကကွယ်ဆေးကတစ်ကမ္ဘာလုံးမှာအဆင်ပြေဆုံးနည်းပညာနဲ့ထုတ်လုပ်ထားတာဖြစ်ပြီးအလားအလာရှိဆုံးဆေးဖြစ်ကြောင်းနဲ့လူတွေနဲ့ဆန္ဒတာအောင်မြင်ရင်ဒီကကွယ်ဆေးကိုဩစတြေးလျပြည်သူတွေအတွက်အခမဲ့ဖြန့်ဝေပေးသားမယ်လို့လည်းဩစတြေးလျဝန်ကြီးချုပ် Scott Morrison ကပြောပါတယ်ဒီကနေ့ညအတွက်ထိတ်တန့်ရသတင်းတွေကတော့ဒီလောက်ပါပဲရှင် VOA ကိုအားပေးနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးချမ်းသာရှင်လန်းပါစေရှင်ကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.